to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VU American တန်ရဲ့2019ခုနှစ်စက်တင်ဘာ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများစီစဉ်အောင်ပါဒီကနေ့ညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နေကျွန်တော်ကြော်သိမ်းပြောပြမှာပါဂျွန်ဘိုတန်ကိုသမ္မတထရမ့်ကထုတ်ပစ်လိုက်တဲ့ပေါ်အီရန်ကတော့အကောင်းမြင်ပါတယ်အမေရိကန်မှာ 9/11 တိုက်ခိုက်ခံရမှုနှစ်ပတ်လည်အထိမ်းအမှတ်ဤပြည်မှာလုတ်တဲ့အောက်မိပွဲအခမ်းအနားနဲ့ပန်ဒဂွန်မှာလုတ်တဲ့အခမ်းအနားတွေကိုဒမနာထရမ့်တက်ပါတယ်။တရုတ်ကအခွန်တိုးချထားတဲ့အမေရိကန်ကုမ္ပဏီတွေကတချို့ကိုကင်းလွတ်ခွင့်ပေးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အပေါ်မှာ
အစ်ကိုကလည်းကြည့်ရတော့ရသပြည်သူတုံးဟုတ်ကြီးကြိုက်တယ်ရတယ်ငါကလည်းဖန်စီကလူတော့လူတော့ပြောကြတယ်လက်ဖက
်ကြောက်တော့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥအောင်တန်းစိန်ပြောသွားတာပါအပြေဆုံးကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းနဲ့အတူ American နိုင်ငံရဲ့အကြမ်းဖက်သမားစောင့်ကြည့်မှုစီးရင်တဲ့နိုင်ငံသားအခွင့်အရေးနေပြည်တော် Victoria အမှုဒီကနေ့စစ်ဆေးတဲ့နောက်ဆုံးအခြေအနေမြန်မာနိုင်ငံက Rugby ဘောလုံးအသင်းစားတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်သတင်းပတ်စင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြန်မာအရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင်
။အမေရိကန်မျိုးသားလူညွန်ရေးဆိုင်ရာချန်ပီပုဂ္ဂိုလ်ဂျွန်ဘိုလ်တန်ရာထူးကထွက်သွားတာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ UN ဆက်ဆံတဲ့နေရာမှာဘယ်လိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စီမဲ့လို့အီရန်အစိုးရပြောခွင့်ရသူကပြောပါတယ်။ဘိုတန်ဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒအသေးဥလက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလုံမုံထားရှိသူတူဖြစ်တယ်လို့ပြောခွင့်ရအာလီရော်ဘတ်ကြီးကပြောပါတယ်။ဂျွန်ဘိုတန်ကိုအမေရိကန်နဲ့အီရန်ကြားတင်းမောင်းမှုတွေကိုဖြေရှင်းရေးတွဲဆုံဆွေးနွေးတာကိုဆန့်ကျင်သူတူအဖြစ်အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇာရီဖ်အပါအဝင်တာဝန်ရှိသူတွေကအကြိမ်ကြိမ်ထောက်ပြထားကြပါတယ်။မစ္စတာဘိုတန်ကိုသမ္မတထရမ့်ကထုတ်ပြလိုက်ပြီးမြန်မာရန်နိုင်ငံခြားရေးမူဝါဒမှာအပြောင်းလဲရှိမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအင်္ဂါနေ့မှာပြောပါတယ်။မစ္စတာဘိုတန်ရဲ့တာဝန်ထမ်းရမှုတွေကျေးဇူးတင်ကြောင်းသမ္မတထရမ့်ကပြောပြီးအစားထိုးမဲ့သူကိုနောက်တဲ့နေ့မှကြီးညာမယ်လို့ပြောပါတယ်။လက်ရှိမှာဘိုတန်ရဲ့လက်ထောက်ချယ်လီကပ်ပါမန်ကအမျိုးသားလူမျိုးရေးဆိုင်ရာယာယီအကြံပေးပုဂ္ဂိုလ်အဖြစ်တာဝန်ယူထားပါတယ်
။မြောက်ကယ်ရိုလိုင်းနာပြည်နယ်အောက်လွှတ်တော်အမတ်လစ်လတ်နေရအတွက်အထူးရွေးကောက်ပွဲမှာ Republican Party က Dan Bishop ကဒီမိုကရက် Party ကDan McCready ကို300ခိုင်နှုန်းလောက်ပဲမဲကွာပြီးတော့ကတ်အနိုင်ရသွားပါတယ်။ရှင်းနှစ်ထဲနိုင်ငံတော်ဝန်ချင်းပါမယ်ထူးထူးရွေးကောက်ပွဲတွေမတိုင်ခင်နိုင်ငံရေးပါတီကြီးတွေရဲ့အလားအလာကိုချုပ်တင်ခံမရမှာအရေးပါတဲ့ဒီအထူးရွေးကောက်ပွဲကိုအများကစိတ်ဝင်စားစောင့်ကြည့်နေတာပါ။ဒီရွေးကောက်ပွဲမှာ Republican Party အနေနဲ့ရဖို့အတွက်သမ္မတ Trump နဲ့သူသမ္မတ Mike Pence တို့ကိုယ်တိုင်ရွေးကောက်ပွဲအချို့နေကမြောက် Carolina ပြည်နယ်ကိုသွားရောက်ပြီးတော့ Bishop အတွက်မဲဆွဲပေးခဲ့ကြတာပါ။အင်္ဂါနေ့ကအနိုင်ရလိုက်တဲ့အတွက်လဲ Republican တွေအားလုံးအတွက်ဂုဏ်ယူကြောင်းနဲ့အထင်ကရအောင်ပွဲခံတဲ့နေ့တစ်နေ့ပါပဲလို့သမ္မတ Trump ကပြောဆိုခဲ့ပါတယ်အခုအထူးရွေးကောက်ပွဲမှာအရင်နိုင်သွားတဲ့ဒီမိုကရက်ပါတီက McCready ကတော့ပြီးခဲ့တဲ့2018အစိုးရတက်တမ်းဝဲရွေးကောက်ပွဲတုန်းကလည်း Republican Party က Mark Harris နဲ့ရှင်ပြိုင်ခဲ့တဲ့သူပါဒါပေမဲ့အဲ့ဒီအချိန်ကကြိုတင်မဲပေးမှုတွေမှာမတမာမှုတွေရှိခဲ့ပြီးတော့ Harris ကိုအသာစီးရအောင်လုပ်ပေးခဲ့တယ်လို့ဆိုပြီးပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကမဲရလာတွေကိုပယ်ဖျက်ပြီးတော့အထူးရွေးကောက်ပွဲကျင်းပဖို့ညွှန်ကြားခဲ့တာပါ2018ရွေးကောက်ပွဲမှာတော့အောက်လွှတ်တော်အမတ်တွေနဲ့အများစုကိုဒီမိုကရက်တစ်အနိုင်ရခဲ့ပါတယ်။လာမယ့်2020သမ္မတရွေးကောက်ပွဲနဲ့အထွေထွေရွေးကောက်ပွဲတွေမှာတော့အောက်လွှတ်တော်တစ်ခုလုံးနဲ့အထက်လွှတ်တော်ရဲ့သုံးပုံတစ်ပုံအတွက်ပြည်သူတွေထပ်ပြီးတော့မဲပေးရွေးချယ်ကြအောင်မှာဖြစ်ပါတယ်
။ဒီကနေ့ဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာဒီကနေ့မနက် 7:46 မိနစ်ကသမရအင်ပီရိုမှာလုတ်တဲ့ဝန်ထဲချင်းအထိမ်းအမှတ်ခိတငိမ့်သက်ချင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲ့ဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးကိုပြန်ပြီးဆွဲထားတဲ့ပထမလေယာဉ်တစ်စင်းနဲ့ဝင်တိုက်ခဲ့တဲ့အချိန်မှာအဲ့ဒီနောက်အယ်ကိုင်ဒါချက်ဖက်ဝါဒီတွေကပြန်ပြီးဆွဲထားတဲ့လေယာဉ်နဲ့ပဲပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ထိုးချတိုက်ခိုက်တာကြောင့်ဒေသုံသွားရသူတွေအတွက်အထိမ်းအမှတ်ပြုကျင်းပတဲ့အခမ်းအနားမှာသမရထရမ့်မင်းကွန်းပြောပါတယ်။အထိမ်းအမှတ်ပွဲမတိုင်ခင်ဒီကနေ့အစောပိုင်းတုန်းကတော့အမေရိကန်အလံတစ်ခုကိုပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ကနေဒေါင်လိုက်ဖြန့်ချချိတ်ဆွဲထားပါတယ်။နယူးယောက်မြို့ကဂရောင်းဇီးရိုးမှာကျင်းပတဲ့အထိမ်းအမှတ်ပွဲမှာတော့ဒေသုံသွားသူတွေရဲ့နာမည်တစ်ခုချင်းစီကိုတက်ရောက်လာသူတွေကစပြီးတော့ခေါ်ဆိုကြေညာနေကြပါပြီ။အဲဂိုင်ဒါတွေကလေယာဉ်နှစ်စင်းနဲ့ဝန်တိုက်ခဲ့တဲ့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးရှိခဲ့မှုတဲ့ Ground Zero နေရာမှာတိုက်ခိုက်မှုကနေအသက်မတည်ကျန်ရင်းသူတွေနဲ့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေရာပေါင်းများစွာစုဝေးပြီးအောက်မေ့ဘွယ်အခမ်းအနားကျင်းပကြတာပါ
။ပ ဗြိတိရှ်ပါလီမန်ကိုဆိုင်းငံ့ချဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်လှုပ်ဆောင်တာဟာဥပဒေနဲ့မကိုက်ညီဘူးလို့စကော့တန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။လွှတ်တော်ဆိုင်းငံ့ထားတာကိုရပ်ဖို့တရားသူကြီးတွေကအမိတ်မချပဲဒီကိစ္စကိုဗြိတိန်တရားရုံးချုပ်ကဆုံးရပြလို့အပ်တယ်လို့ပဲပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုဗြိတိန်အစိုးရကကန့်ကွက်ထားပြီးအယုံခံဝင်မယ်လို့ပြောပါတယ်။ပါလီမန်ကိုတရင်ငါးဘက်ကြားဆိုင်းငံ့ထားတာဟာအင်္ဂါနေ့မှစတင်တာပါ။ဥရောပသမ္မဂ EU ကနေအောက်တိုဘာလ30ရက်နေ့မှာနှုတ်ထွက်ရတော့မယ်ပါလီမန်နောက်ထပ်တော့မယ့်အချိန်မှာပဲပါလီမန်ကိုဆိုင်းငံ့လိုက်တာဟာအာဏာသိမ်းတာဖြစ်တယ်လို့တိုက်ခန့်လွှတ်တော်အမတ်တွေကပြောပြီးအပြင်းအထန်ကန့်ကွက်ထားကြပါတယ်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည့်ဖြစ်စေမရသည့်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအခိုင်အမာပြောထားပါတယ်။ပါလီမန်ကိုဆိုင်းငံ့ထားတဲ့ကာလပြီးဆုံးတဲ့အခါလွှတ်တော်အမတ်တွေအနေနဲ့ EU နဲ့တူရယူနိုင်မယ့်ခွဲထွက်ရေးဆိုင်ရာသဘောတူညီချက်အသစ်ကိုအတည်ပြုဖို့အချိန်အလုံးလောက်ရမယ်လို့လည်းဆိုပါတယ်။ဘလို့သဘောတူညီချက်မှရမလာဘူးဆိုရင်တော့သဘောတူညီချက်မဲ့နှုတ်ထွက်တာကြောင့်ဖြစ်လာနိုင်တဲ့အချက်အသေးတွေကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ရက်ထက်တိုးပရေး EU ကောင်ဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ်ဂျွန်ဆန်ကို PR ပေးတဲ့အနေနဲ့ဥပဒေတရက်ကိုလွှတ်တော်အမတ်တွေကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအတည်ပြုခဲ့တာဖြစ်ပါတယ်
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းနိုင်မီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးပါရစေ
။ဒီကနေ့ဗုဒ္ဓညပဲသတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်တာကြောင့်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်နေချိန်မှာပဲအမေရိကန်ကုမ္ပဏီစီးတချို့ကိုတရုတ်ကကုန်သွယ်ကုန်ကင်းလွတ်ခွင့်ပြုလိုက်ပါတယ်။ကုန်သွယ်ကုန်ထပ်ချမယ့်အထက်မှာမပါတဲ့ကုမ္ပဏီစီးအမျိုးအစား16ခုစီးရင်ကိုတရုတ်ဗန္ဓာရေးဌာနကထုတ်ပြန်ပါတယ်။ဒီထဲမှာပဇွန်၊စက်မှုလုပ်ငန်း3ချောစီ၊ကင်ဆာရောဂါကုအဆင့်မြင့်7၊မော်တော်ယာဉ်3ချောစီနဲ့တခြားဓာတုပစ္စည်းမျိုးမျိုးတို့ပါဝင်ပါတယ်။စက်တင်ဘာလ18ရက်နေ့မှာကင်းလွတ်ခွင့်ပြုတာစတင်အသုံးအမှာဖြစ်ပြီးတစ်နှစ်ကြာကင်းလွတ်ခွင့်ပေးထားမှာပါ။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်လာတာတစ်နှစ်ကျော်ရှိပါပြီ။တရုတ်အနေနဲ့ကုန်သွယ်ရေးအစိုးရထောက်ပံ့ပေးမှုနဲ့ညာနာပစ္စည်းပိုင်းဆိုင်ရာလုပ်ကိုင်ပုံတွေကိုပြောင်းလဲဖို့သမ္မတဒေါ်နယ်ထရမ့်ကစတောင်းဆိုတာကနေဖြစ်လာတာပါ။တရုတ်နိုင်ငံထုတ်အာကစားကရိယာအာကစားအဝတ်အထည်ဂီတာဒူရီယာနဲ့ပရိဘောဂတွေအပါအဝင်ကုန်ပစ္စည်းတန်ဖိုးဒေါ်လာ112ဘီလီယံပေါ်ကုန်သွယ်ကုန်15ရာခိုင်နှုန်းတိုးချထားတာကစက်တင်ဘာလတရက်နေ့မှာစပြီးအသက်ဝင်ထားပြီးပါပြီ။တရုတ်ဘက်ကလည်းပြောင်းဖူးဝတ်သားစတင်ကြောင်းနဲ့စပိန်တရားတွေအပါအဝင်အမေရိကန်ကုန်ဒေါ်လာ85ဘီလီယံဘူးအပေါ်အခွန်ဆရာခိုင်နှုန်းအထိတိုးမြင့်ပြီးလက်တော့ပြန်ချမှတ်ထားပါတယ်
။အမေရိကန်ဘဟုဘဏ်ကမိုက်မဲတဲ့လူတွေဟာတူတောင်းဆိုနေတဲ့အတိုင်းအတိုးနှုန်းကိုရှော့မချတဲ့အတွက်အမေရိကန်ဟာစီးပွားရေးအခွင့်အလမ်းလက်လို့ဆုံးရှုံးနေရတယ်လို့သမ္မတဒိုနယ်ထရမ့်ကပြောပါတယ်။ဘဟုဘဏ်အစည်းအဝေးနောက်သတင်းပတ်မှာကျင်းပဖို့ရှိပြီးစံအတိုးနှုန်းကိုနောက်ထပ်တက်တမ25ရာခိုင်နှုန်းရှော့ချမယ်လို့ခန့်မှန်းထားကြတာပါ။ပြခဲ့တဲ့ဇူလိုင်လတော့ကပဲဆယ်စုနှစ်အတွင်းပထမဆုံးကြိမ်ပြဘဟုဗန်အတိုးနှုန်းကိုရှော့ချထားပါတယ်။အတိုးနှုန်းကို300ရာခိုင်နှုန်းအထိရှော့ချဖို့သမ္မတထရမ့်ကဘဟုဗန်ဥက္ကဋ္ဌဂျေရိုမင်ပါဝဲကိုထိအားဖိအားပေးနေတာပါ။လက်ရှိအတိုးနှုန်းက2ရာခိုင်နှုန်းကနေ2တရမနှစ်ရာခိုင်နှုန်းရှိပါတယ်။တခြားနိုင်ငံတွေလုံနေကြတဲ့အတိုင်းကျွန်တော်တို့ကိုလှုပ်ခွင့်မပေးတာကညံနေတဲ့ဂျေပေါ်ဝဲနဲ့ဘဟုဗန်တို့ပဲဖြစ်ပါတယ်။မိုက်မဲတဲ့လူတွေကြောင့်ကျွန်တော်တို့ဟာတသက်မှာတစ်ကြိမ်သာရမယ့်အခွင့်အရေးကိုလက်လွတ်ဆုံးရှုံးနေပါတယ်လို့911နှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့အစောကြီးမှာပဲ Twitter မှာ Trump ကအရေးပါတယ
်။ဟောင်ကောင်ကျွန်းသားတွေကိုထောက်ခံဖို့နဲ့မျက်နှာလွှဲထားတာမျိုးမလုပ်ဖို့ထင်ရှားတဲ့ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူဂျော့ရှော့ဝမ်ကဂျာမနီနိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ဇွန်လကလေးကဆိုရင်လူပေါင်း1300ကျော်ဖမ်းခံထားရပြီးတဲ့နောက်ဟောင်ကောင်ကျွန်းဟာအာဏာရှင်ဒေသတစ်ခုဖြစ်လာမှာကိုဆန္ဒပြသူတွေစိုးရိမ်နေကြတာပါ။ဟောင်ကောင်ရဲတပ်ဖွဲ့ကအတ္တိယုံနေနေရေးလက်နက်တွေရောင်းချတင်ပို့နေတာရဆိုင်ထားဖို့တရုတ်ဟောင်ကောင်တို့နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဆိုင်းငံ့ထားဖို့ချက်ချင်းစဉ်းစားပါလို့ဘာလင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုတွင်ဝမ်ကဂျာမနီကိုတောင်းဆိုသွားပါတယ်။လူခွင့်ရေးကိစ္စကိုဆွေးနွေးပြောဆိုတာတွေမှာထည့်သွင်းဖို့နဲ့လူခွင့်ရေးဆိုင်ရာဥရောပစံနှုန်းတွေကိုမလိုက်နာသူတွေပေါ့ဒဏ်ခတ်ရယူမှုတွေချမှတ်ရေးစဉ်းစားဖို့ကိုလည်းဥရောပနိုင်ငံတစ်ခုဖြစ်တဲ့ဂျာမနီကိုဝမ်ကတောင်းဆိုပါတယ်။ဟောင်ကောင်ဟာစီးရတိုက်ပွဲတွေမှာဘာလင်မျိုးတွေတခုလိုဖြစ်လာတယ်လို့သူကသတင်းတော်တွေကိုပြောပါတယ်။လူခွင့်ရေးကိစ္စတွေအပါအဝင်တရုတ်နဲ့ဆက်ဆံဆွေးနွေးပြောဆိုဖို့ဂျာမနီအတွက်အရေးကြီးတယ်လို့ဝန်ကြီးချုပ်အင်္ဂလာမာကဲလ်ကအင်္ဂါနေ့မှာပြောပြီးတဲ့နောက်ဝမ်ကအခုလိုပြန်ကြားပြောဆိုတာပါ။ဂျော့ရှော့ဝမ်ကိုဘာလင်မျိုးတွေလောက်ခွင့်ပြုတဲ့အတွက်တရုတ်ကဂျာမနီကိုအင်္ဂါနေ့မှာပြစ်တင်ဝေဖန်ပါတယ်။
အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးတွေထပ်ပြီးတော့တင်းမာလာတဲ့အတွက်အာဖဂန်မှာချထားတဲ့ပါကစ္စတန်တပ်ဖွဲ့ဝင်တချို့ကိုအိန္ဒိယနိုင်ငံနဲ့ဆက်ဆံနေတဲ့ Line of Control LOC နဲ့ဆက်မြင်အနေကိုပါကစ္စတန်ကပြောင်းရွှေ့ချထားလိုက်ပါတယ်။ဒီအခြေအနေတွေကြောင့်အာဖဂန်ပါကစ္စတန်နယ်စပ်တစ်လျှောက်မှာနယ်စပ်ဖြတ်ကျော်လှုပ်ရှားကြတဲ့စစ်သွေးကြွတွေကိုထိန်းချုပ်ရင်းအင်အားနှဲသွားစေတယ်လို့ပါကစ္စတန်စစ်ဖက်အစင်မြင့်တာဝန်ရှိသူတို့က VOA ကိုပြောပါတယ်။အိန္ဒိယနဲ့ဆက်ဆံရေးတင်းမာလာတိုင်းအကြမ်းဖက်သမားတွေစိတ်ဝင်လာနေတဲ့အာဖဂန်နစ္စတန်မှာချထားတဲ့တပ်ဖွဲ့ဝင်တွေကို200ပြောင်းရွှေ့ချထားနေရတယ်လို့လည်းနာမည်မဖော်လို့တဲ့အဲဒီရရှိကပြောပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းအိန္ဒိယပါကစ္စတန်နယ်စပ်တစ်ဖက်တစ်ချက်ကတပ်ဖွဲ့တွေကိုနုံနုံကြကြရှိနေကြတယ်လို့အဲဒီရရှိကပြောပါရယ်အိန္ဒိယတို့အုပ်ချုပ်မှုအောက်ရောက်ရှိနေတဲ့ကက်ရှမီးယားဒေသမှာဖေဖော်ဝါရီလကအကြမ်းဖက်တိုက်ခိုက်မှုကြောင့်အိန္ဒိယသက်သား40ထဲမှနေသေဆုံးခဲ့ပြီးတဲ့နောက်ပိုင်း LOC နယ်စပ်မြေမှာပါကစ္စတန်ကသူ့ရဲ့အရန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆီလွတ်ချထားခဲ့တာပါအဲဒီဖြစ်အပေါ်ပါကစ္စတန်ကိုအိန္ဒိယကအပြစ်တင်ခဲ့တယ်လို့နယ်စပ်တစ်ဖက်တစ်ချက်ကတပ်တွေကိုလည်းအသင့်ပြင်ထားစေပါရယ်အဂုလာမှာတင်မာမှုတွေထပ်တိုးလာပြီးတဲ့နောက်နေဆက်ဒေသကိုပါကစ္စတန်တပ်ဖွဲ့တွေထပ်ပြီးတော့ဆီလုပ်ထားပါတယ်။ပါကစ္စတန်စစ်တပ်ပြောခွင့်ရသူအရှိဖ်ဂါဖောကလည်းကက်ရှမီးယားဒေသဟာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့အတွက်အစွမ်းကုန်ကာကွယ်သွားမယ်လို့ပြီးခဲ့တဲ့တပတ်ကလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။မြန်မာဘောလုံးသင်းရဲ့ကမ္ဘာအဆင့်သတ်မှတ်ချက်ဟာအာဆီယံနိုင်ငံတွေထဲမှာအများဆုံးကျဆင်းသွားမယ်အလားအလာရှိနေပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့ဇူလိုင်လ25ရက်နေ့ထုတ်ပြန်ချက်အရလက်ရှိအပြင်အဆင့်135မှာရှိနေတဲ့မြန်မာအသင်းဟာလာမယ့်ကြာသပတေးနေ့ FIFA ကအဆင့်သတ်မှတ်ချက်အသစ်တွေထုတ်ပြန်တဲ့အခါ17ဆင့်အထိကျပြီး146ကိုရောက်သွားမယ်လို့ခန့်မှန်းထားကြပါတယ်။မြန်မာအသင်းအဆင့်ကျသွားဖို့ဖြစ်ရတဲ့အဓိကအကြောင်းကတော့2022ခုနှစ်ကမ္ဘာ့ဗလာချေစစ်ပွဲအဖွင့်ပွဲစဉ်ဖြစ်မွန်ဂိုလီယာအသင်းနဲ့ကန်တဲ့ပွဲမှာဘောလုံးဝါဒနာရှင်တွေအံ့အားသင့်သွားရတဲ့အထိတကူးကူးမရှိနဲ့ဆုံးခဲ့တာကြောင့်ပါ။ဒီချေစစ်ပွဲနောက်တစ်ပွဲဖြစ်အာဆာထိပ်သီးဂျပန်အသင်းနဲ့ကန်တာမှာတော့နှစ်ကူးကူးမရှိနဲ့ဆုံးပါတယ်။အာဆီယံအသင်းတွေထဲမှာအဆင့်ကျသွားဖွယ်ရှိတဲ့နောက်တစ်သင်းကတော့ကမ္ဘာဖလားခြေစစ်ပွဲတွေမှာမလေးရှားကို3-2ထိုင်းကို3-6ပြန့်နဲ့ရှုံးထားတဲ့အင်ဒိုနီးရှားအသင်းဖြစ်ပြီး6ဆင့်ကျသွားဖွယ်ရှိပြီးတော့အဆင့်168မှာရောက်မယ်လို့ခန့်မှန်းထားပါတယ်။အာဆီယံမှာဗီယက်နမ်ကအဆင့်99နဲ့ထိဆုံးမှရှိပြီးထိုင်းကတော့အဆင့်113နဲ့ဒုတိယလိုက်ပါတယ်။ဖိလစ်ပိုင်က125၊စင်ကာပူက156မလေးရှားက158ကမ္ဘောဒီးယားက190အဆင့်တည်တည်ရှိထားကြပါတယ်။ဒီအဆင့်တွေကိုကမ္ဘာဘောလုံးဘောလုံးဖွဲ့ချုပ် FIFA ကသတ်မှတ်တာဖြစ်ပေမဲ့ဘောလုံးလေ့လာသူတွေကြားထဲမှာတော့ဒီအဆင့်တွေနဲ့ပတ်သက်လို့တန်တရားမြင်သဘောထားရှိသူတွေလည်းရှိကြပါတယ်ခင်ဗျာ
ပေါ်ဒူနှစ်ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြောကြောသိနေနန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုထုတ်လင်းပေးသွားပါမယ်2001ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးကျုံ့ခဲ့ရပြီးတဲ့နောက်မှာကမ္ဘာတဝန်းကအကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေရဲ့နာမည်တွေကိုစီရင်မှတ်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကနိုင်ငံထဲဝင်မလာနိုင်အောင်တားဆီးတာစောင့်ကြည့်စစ်ဆေးတာတွေကိုလုပ်ခဲ့ပါတယ်။ဒီလိုတန်တရားရှိသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေစောင့်ကြည့်တဲ့အစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံနဲ့မကိုက်ညီဘူးဆိုပြီးတော့မကြာသေးခင်ကပဲဖက်ဒရယ်တရားသူကြီးတဦးကဆုံးဖြတ်ခဲ့ပါတယ်။စပါရှားခန်းရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပေးပါရှင်
။အကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေကိုမှတ်ထားတဲ့အမေရိကန်မိမြေလုံခြုံရေးဌာနရဲ့စီးရင်ထဲမှာနိုင်ငံခြားသားတွေနဲ့အမေရိကန်နိုင်ငံသားတသန်းကျော်ပါဝင်ပါတယ်။ဒီစီးရင်ထဲမှာပါတဲ့သူတွေလေးမြန်စည်းကွင်ပိတ်ပင်တာမဟုတ်ပေမဲ့သူတို့ရဲ့ခီးသွွာလာခွင့်တွေကိုတော့ကန့်သတ်နိုင်ပါတယ်။ဒီစီးရင်ထဲမှာအထက်ခံရတဲ့အမေရိကန်နိုင်ငံသားမွတ်စလင်23ယောက်ကအစိုးရကို2019ခုနှစ်မှာပဲတရားပြန်ဆွဲခဲ့ပါတယ်။စီးရင်ထဲမှာသူတို့နာမည်တွေထည့်ထားတာကိုပြန်ပြီးခုခံခြေပါခွင့်လုံးလုံးလောက်လောက်မရခဲ့ဘူးလို့ဆိုပါတယ်ဖက်ဒရယ်တရားရုံးတစ်ခုကတော့ဒီလိုစောင့်ကြည့်တာကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးဒီလထဲမှာပဲဆုံးဖြတ်ခဲ့ပါတယ်တရားစွဲဆိုသူတွေထဲမှာပါတဲ့ Hassan Shelby ကအခုလိုပြောပါတယ်
For 15 years been harassed and targeted by the government even though I've done nothing wrong
ကျွန်တော်ဘာမှမလုပ်ပေမဲ့အစိုးရကပြစ်မှတ်ထားပြီးတရားအနှောက်အယှက်ပေးတာကို15နှစ်လုံးခံခဲ့ရပါတယ်ကျွန်တော်ကိုရာဇဝတ်သားတယောက်လိုတတ်မှတ်ပြီးဒုတိယရန်အဆင့်နိုင်ငံသားတယောက်လိုနှိမ်ချတမင်ခွဲကြဆက်ဆံပြီးမတရားလုပ်တာခံခဲ့ရပါတယ
်အစ္စလာမ်ဆက်ဆံရေးနဲ့အမေရိကန်ပြည်သူလွတ်လပ်ခွင့်တမကဘာဝင်အစိုးရရဲ့စီးရင်နဲ့ပတ်သက်လို့ဝေဖန်သူတွေကတော့ဒီစင်းကရှင်းရှင်းလင်းလင်းတိတိကျကျမရှိတဲ့အပြင်ထိန်ချန်ရှိုးဝတ်တာနောက်လုံးဝမပါသင့်တဲ့သူတွေပါနေတာတွေရှိတယ်လို့ပြောပါတယ်ဒါမှမဟုတ်စီးရင်နဲ့စောင့်ကြည့်တာကအမေရိကန်လုံခြုံရေးအတွက်အရေးကြီးတယ်ဆိုပြီးသတ်မှတ်တဲ့လွတ်တော်အမတ်တချို့လည်းရှိနေပါသေးတယ် Republican တက်လွတ်တော်အမတ် Ted Cruz
ကလည်းပြောပါတယ်a global war on terror we are facing in particular radical islamic terrorists who have murdered
ကမ္ဘာတဝန်းအကြမ်းဖက်မှုစတင်တဲ့စစ်ကိုကျွန်တော်တို့ဆင်နွှဲနေတာပါအထူးသဖြင့် American နေနဲ့ကျွန်တော်ရဲ့မဟာမိတ်တွေကိုတပ်ဖြတ်နေတဲ့အစွန်းရောက် Islamic အကြမ်းဖက်သမားတွေကိုတိုက်ခိုက်နေရတာပါ ကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ဖို့လိုသလိုအကြမ်းဖက်တိုက်ခိုက်တာတွေမလုပ်ခင်ကာကွယ်နိုင်အောင်စောင့်ကြည့်ရပါလိမ့်မယ
်ဖက်ဒရယ်တရားရုံးတရားသူဂျေအန်သိုနီထရန်ဂါကတော့အမေရိကန်နိုင်ငံသားတွေကိုတန်တရားရှိသူတွေအဖြစ်စီးရင်သွင်းစောင့်ကြည့်တာကဖွဲ့စည်းပုံကနိုင်ငံသားတွေကိုပေးထားတဲ့ခွင့်ရပေါ်မှာချိုးဖောက်ရရောက်တယ်လို့ဆုံးဖြတ်ပါတယ်အစ္စလာမစ်စစ်ဆန်ရေးကောင်စီတရားရေးဆိုင်ရာဒါရိုက်တာလီနာမာစီကတော့စီးရင်ထဲမှာပါတဲ့သူတယောက်ကိုပါပြီးရင်ပြည်သက်ဖယ်လိုက်ဖို့ဆိုတာမဖြစ်နိုင်တယ်လို့နာမည်ကြမ်းကြမ်းလည်းမသိရဘူးလို့ဝေဖန်ပါတယ
် So having records expunged in the terror screening database
အခုတရားလိုအဖြစ်တရားဆွဲထားတဲ့သူတွေအပါအဝင်အကြမ်းဖက်သမားလို့စောင့်ကြည့်ရတဲ့စီးရင်မှာပါတဲ့သူတွေကိုစီးရင်ထဲကအပြည့်သက်ဖယ်ရှားဖို့လိုရဲဆိုရင်မဖြစ်မနေလုပ်ပေးဖို့လိုပါတယ
်ဖွဲ့စည်းပုံနဲ့မညီဘူးဆိုတဲ့ဖယ်ရယ်တရားသူကြီးရဲ့ဆုံးဖြတ်ချက်ကတရားဆွဲခံရသူတွေရောတရားလိုတွေဘက်ကပါဒီလိုစောင့်ကြည့်ဖို့စီရင်သွင်းတဲ့အစီအစဉ်ဘလို့ပြောင်းလဲမလဲအဆိုပြုချက်တင်သွင်းရမယ်လို့ဆိုလိုတာပါတရားရုံးရဲ့ပြည်သက်ဆုံးဖြတ်ချက်ကိုတော့ဒီလကုံလောက်မှချမယ်လို့ညော်လေးရန်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြပေးသွားတာပါရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်။ရှေ့သတင်းပတ်ထင်မှာမြန်မာအစိုးရနဲ့ညီညာရေးအတွက်ဆွေးနွေးဖို့စီစဉ်နေတဲ့အချိန်မှာပဲရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းအရဲသားတွေကိုလမ်းပြအဖြစ်ခေါ်ယူတာတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တောင်ပွေနယ်ဓာဖြူရွာကြားဒီကနေ့မနေ့ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်လက်နက်ကြီးကျရောက်လို့ရွာသားတွေထိခိုက်မှုရှိခဲ့တယ်လို့လမ်းပြဖြစ်ခေါ်ယူမှုတွေရှိခဲ့ကြောင်းဓာဖြူရွာဓာတူကပြောပါရစေ။
ကျွန်တော်တို့ဒီတောင်ပွေနယ်ဒက်စီကျောင်းမှာလူရှိတဲ့ပြည်တော်ကလက်နက်ကြီးတွေနဲ့မြန်မာငါးဆင်ကဖြစ်တာရွာတော့နေရာပေါ်ထိပါတယ်။နေရာနဲ့နေရာမိမတော်ကဒီမှာလူထဲကရှိတယ်လက်နက်ကြီးရှိတယ်ရဲကြမှာတော့မြန်မာမှာရှိတော့တယ်အခုကတော့နိုင်ကနေယူတော့တယ်ဆေးလောက်ဆက်တော့တယ်သူတို့ကဖက်ကကျွန်တော်ယူအထက်ကိုတက်ကြတောင်းဆိုလို့ယူရရှိတယ်ဆေးရဆက်ကိုခေါ်တော့တယ်ဒီကနေမှလည်းခုမှုကြီးနေအိန္ဒိယကတက်တယ်သူကြီးတွေပါတော့တယ်ဘာမှမသိဘူး
ကြောက်တော့မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကုစလေဦးအောင်တန်းစိန်ကတော့စိုက်ပွဲကြောက်ထိခိုက်မှုအခြေအနေနဲ့တမရဘက်ကနေလမ်းပြဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ရွာသားတွေပြန်လည်ရောက်ရှိရေးအတွက်ဆောင်ရွက်နေတယ်လို့ပြောပါတယ
်ပတ်သက်မှုတွေကြည့်တော့ရသားတူတုံးဟုတ်ထိခိုက်တယ်ရတယ်ကျွန်တော်လည်းဖန်စီကိုလူတော့လူတော့ပြောကြတယ်လက်ဖက်ကပ်ဒီလူတွေကကျွန်တော်တို့ကိုတောင်းတလာတယ်ဆိုတော့ဒီဖက်ကသူတို့ကိုပြန်လေကြောက်တော့မျိုးရောင်းနိုင်ဖို့ကြိုးစားပြီးတော့ဆောင်ရွက်နေပါတော့ဗျာ
အနောက်ပိုင်းတိုင်းစေတနာကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကြောက်တော်မြို့နယ်တောင်ပွေနဲ့သားပြူရွာကြားစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတိပြုပြောဆိုပြီးအချင်းတွေကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်ကြောက်တော်ရဲ့မြောက်ဖန်သားလေးမှာဖြစ်တာဒီကြတော့ဘာမှတော့ဖြစ်တာတော့မမြင်ဆိုင်သိဆုံးပြတဲ့တော့ပဲဖြစ်တာ
တိုက်ပွဲတွင်အရသာထိခိုက်မှုနဲ့လမ်းပြဖြစ်ခေါ်ယူသွားမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်ဒီကနေ့မနက်မှာပူရီတောင်မြို့နယ်ခွဆုံမြောက်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တဲ့လက်နက်တံတွေကြားနေရကြောင်းဒေသခံရွာသူတို့ကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ဘက်နဲ့မင်းပြမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းဖွဲ့ကို AA ဖွဲ့ကနေမိုင်းဖောက်ကွဲမှုပြုလုပ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
မနီကတော့ဒီလိုတောက်တော်ဘက်မှာရမူးနိုင်ဖောက်ခဲ့တာရှိတယ်။ပြင်းမှတီးရရအရှိတောက်တယ်ပြောတာ။ဟိုဘက်ကဒီဘက်တော့ထိခဲ့တာရရှိမှုမရှိပါဘူး။နောက်ပြီးမြင်းပြဘက်မှာလည်းရံပေါင်းတရားရဲ့တောင်ပဲမိသားလေးတောင်တော့မှလည်းရမူးနိုင်တလုံးဖောက်ခဲ့ရတာရှိတယ်။အဲဒီမှာတော့ဒီလေးကစစ်တီချိုးတာရရှိမှုတွေရှိတယ်
ဒီပိုင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အေအေဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေလျှော့ချလာတာမရှိသေးပဲပုံမူပြင်းထန်လာနေတာပါတိုက်ပွဲကြောင့်တေဆုံထိခိုက်တန်ရန်ရတဲ့အရသားတွေကလည်းများပြားလာနေတယ်လို့စစ်ဘေးတန်းရှောင်နေရတဲ့အရေးအတွက်ဟာလည်း 9,000 ခန့်ရှိလာနေပြီဖြစ်ပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကရှေ့သတင်းပတ်တင်းလာနေကြရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွဲဆုံဆွနေဖို့ရခိုင်လက်နက်ကင်ဖွဲ့ AA ပါဝင်မြောက်ပိုင်းမဟာမိတ်လေးဖွဲ့ကိုဖိတ်ကိုထားပါတယ်။တိုင်းတန်လက်နက်ကင်ဖွဲ့တွေဘက်ကတော့ကန့်လန့်ချက်နဲ့ပတ်သက်လို့ဖွဲ့ဝင်တွေကြားညှိနှိုင်းသွားရမှာဖြစ်ပြီးတပ်မတော်ဘက်ကကုစလေဆေလွှတ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နေပြည်တော် Victoria အမှုနောက်ဆုံးအခြေအနေအကြောင်းကိုတင်ဆက်ပေးခြင်းပါတယ်။ ဗစ်တိုးရီးယားအမှုမှာအဓိကအရေးပါတဲ့တပ်သေးဖြစ်ကာယကံရှင်ဖြစ်တဲ့အသက်3နှစ်အရွယ်ကလေးငယ်ကိုနှိပ်ပြီးတော့ဒက္ခိဏခရိုင်တရားရုံးမှာဒီကနေ့စစ်ဆေးပါတယ်ဗစ်တိုးရီးယားလို့နာမည်ဝယ်ပေးထားတဲ့လိမ်မိုင်းဆိုင်ရာစုကားခံရသူကလေးငယ်ကသူ့အပေါ်ကျူးလွန်ခဲ့သူတွေကိုဓာတ်ပုံမှတ်တမ်းတွေကနေအတိအကျတက်သေးထွက်ဆိုခဲ့တယ်လို့တရီလူအကျိုးဆောင်ရှင်နေကပြောပါတယ်ဒီကနေ့နေပြည်တော်ကဗစ်တိုးရီးယားအမှုစစ်ဆေးချက်အကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင
်ဗစ်တိုးရီးယားအမှု6ကြိမ်မြောက်ရုံးချိန်မှာအဓိကတက်သေးဖြစ်ထွက်ဆိုခဲ့သူကလေးငယ်ကသူ့ပေါ်ကျူးလွန်သူတွေရဲ့ဓာတ်ပုံတွေကိုထုတ်ဖော်ပြသခဲ့တယ်လို့တရီလူအကျိုးဆောင်ရှင်နေဒေါ်ရွံ့နူအောင်ကတရားရုံးအထွက်မှာသတင်းတောက်တွေကိုပြောခဲ့တာပ
ါဒီ CCTV မှာပရင့်ထုတ်ထားတယ်ဆိုကိုအောင်ကြီးဆက်သွားတယ်ပုံမပါတဲ့ပုံမျိုးပေါ့အဲ့ဒါလေးပြပြီးတော့ကလေးလေးကိုမေးတယ်ပြီးတဲ့အခါတမီးလေးကဒါကိုမကြည့်ဘူးပေါ့သူပြောတယ်ဒီလိုမကြည့်ဘူးသူပြောတယ်ဒီကြံတဲ့တက်တီကန်ခန်းငယ်မှာပါတဲ့ခါလေးကိုပေါ့နော်အဲပုံမျိုးတော့တမီးလေးကိုပြပြီးတော့မေးတဲ့အခါမှာတမီးလေးကတက်တီကန်ငါငယ်မှာတင်လုံးကလိုပဲသူ့ရဲ့ပြင်မှုစိတ်သက်သူကဘသူလေးပါဆိုပြီးတော့ဆွဲထုတ်ပြအခုကြီးကိုအုံပြပြပြီးတော့အဲ့မှာပဲအဲမကျေနပ်ဘူးဆိုပြီးတော့အဲ့ဒီဓာတ်ပုံကို6ပုံနဲ့ပေါက်တယ်ပေါ့နော်အဲ့လိုမျိုးဟာဟိုသဝဲပေါ်တင်ထားတဲ့အကြပုံကိုကလေးကချောင်းရဲ့နှမ်းပြီးတော့မှဒီလိုလုပ်ရအောင်ဆိုတော့မှယာရည်ယာရည်မအောင်ပေါ့နော်တိတ်ဆိုးရကွာဒီလိုလုပ်ရအောင်ဆိုတော့၆တင်နဲ့သူကထိုးအဲ့လိုမျိုးလုပ်လုပ်ရပေါ့နော
်ပြီးခဲ့တဲ့၄ချိန်မြောက်ရုံချင်းတို့ကတန်တရားရှိသူတွေအပါအဝင်အမှုနဲ့ဆက်နွယ်နေသူတွေရဲ့ဓာတ်ပုံတွေကိုဖခင်ဖြစ်သူနဲ့ဦးလေးဖြစ်သူတို့ကတမီးကိုပြသပြီးတော့မေးမြန်းထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းတတ်တည်ကံငငယ်အနေနဲ့တရားရုံးမှာတတ်တည်ဖြစ်တင်သွင်းခဲ့တာပါတရားခွင်မတိုင်ခင်ပနာမမေကွန်းတွေနဲ့ညံစမ်းမေကွန်းတွေကိုလည်းခလိငငါကကောင်းကောင်းမွန်မွန်တက်တက်ကြွကြွနဲ့ဖြစ်ဆိုနိုင်ခဲ့တယ်လို့လည်းဒေါ်ရွံ့နူအောင်ကပြောပါတယ်အဓိကသက်တည်ဖြစ်တဲ့ခလိငငါရဲ့ထွက်ဆိုချက်တွေကအမှုအတွက်အများကြီးအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အားရကြည်နာကြောင်းဒေါ်ရွံ့နူအောင်ကပြောပါတယ်ဗစ်တိုးရီးယားရဲ့ထွက်ဆိုချက်တွေဟာရခင်တုန်းကတင်သွင်းခဲ့တဲ့သက်တည်ကံတွေထက်ပိုမိုတိကျကြောင်းဒေါ်ရွံ့နူအောင်ကပြောပါတယ်
ကျမနင်းနူကသူ့ကိုသူ့ရဲ့ပင်ကူကိုရေဆေးပေးတယ်ဘယ်နေရာဆိုတာဆက်လက်နဲ့ကလေးရကင်ပြနေတယ်အနောက်တို့ကလေးရအများကောင်းတယ
်
ကျမတို့ကဒီနေရာမှာကလေးလေးရကိုကိုနီနီဆိုတဲ့အသုံးလုံးမသုံးဘူးကိုကိုအငယ်လို့ပြောတာကိုကိုအငယ်ဆိုတာမျိုးပြောတာပေါ့ကိုကိုအငယ်ကအခုဂျင်ဘတ်တွေထုတ်တယ်ပေါ့နော်အဲ့လိုပြောကိုကိုအကြီးကတော့သူ့ရဲ့ပင်ကူကိုစိတ်တယ်ပေါ့အဲ့လိုမျိုးကလေးရက
ဒီကနေ့ယုံချင်းဟာအရင်နေ့ယုံချင်းတွေနဲ့မတူဘဲနဲ့လိလာသူတွေတရင်သမားတွေကိုဝင်ရောက်လိလာခွင့်မပေးခဲ့ပါဘူးတရားခွင်မှာဒီအမှုနဲ့သက်ဆိုင်သူအနှဲငယ်ပဲရှိပြီးတော့တရားသူကြီးကမေးခွန်းတွေကိုတခြားခန်းမှာရှိနေတဲ့ကလေးငယ်ကိုဗီဒီယိုရုပ်သံကနေတဆင့်တိုက်ရိုက်မေးမြန်းခဲ့တာပါ။တည်တံ့စီစဉ်ထားတဲ့အခန်းတစ်ခုထဲမှာတော့ဗစ်တိုးရီးယားလို့အမည်ဝက်ပေးထားတဲ့ကလေးငယ်နဲ့သူ့ရဲ့အတော်ဖြစ်သူတဦးကလေးငယ်ရဲ့မိန်းကလေးတငယ်ချင်းတစ်ယောက်နဲ့တရားသူကြီးရဲ့မေးခွန်းတွေကိုကလေးနားလည်အောင်ပြန်မေးပေးရတဲ့တရားရေးဝန်ထမ်းအမျိုးသမီးတဦးတို့ကိုတည်တံ့ထားရှိစစ်မေးခဲ့တာပါ။စစ်ဆေးခံရမယ့်အခန်းနေရာနဲ့ရင်းနှီးအောင်ကလေးနဲ့မိဘတွေကလေးငယ်ကိုထားရှိစစ်ဆေးမဲ့အခန်းကိုစက်တင်ဘာလ9ရက်နေ့ကလေးကကြိုတင်လာရောက်လေ့လာခဲ့ပါတယ်။တရားခွင်စစ်ဆေးချက်တွေအရဗစ်တိုးရီးယားအနေနဲ့တန်တရားတရားခံအောင်ကြီးနဲ့ပတ်သက်ပြီးတစုံတရာထွက်ဆိုခဲ့ခြင်းမရှိဘူးလို့အောင်ကြီးရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကပြောပါတယ
်။ဖြေတာတွေအကုန်လုံးကကျွန်တော်တရားခံကိုအောင်ကြီးရောက်တူပါမယ်။နော်သူသိတယ်ဘာဘာမှမပါဘူး။ပုံတွေပြနေနေတာနော
်။ဟုတ်ကဲ့
ဗီဒီယိုဖိုင်တွေပြနေတာကောင်းကြီးကပါပဲဒီစောတာတခုမှထွက်မသွားဘူးသို့တော့သူ့ထွက်သွားတဲ့ကိစ္စလေးတွေရှိတယ်ကိုနာမည်သူ့ကသူ့တတ်မိတော့ဘာဖြစ်မှာလဲဘသူကလုပ်တယ်နော်အစားရှိဖြစ်နော
်ပြီးခဲ့တဲ့မေလာတဲ့နေပြည်တော်မှာရှိတဲ့ Western Health ပုဂ္ဂလိကမူကြိုးကျောင်းမှာအနိုင်ကျင့်စော်ကားခံခဲ့ရတဲ့ဖြစ်ရဟာလူမှုကွန်ရက်တွေကတဆင့်အကြီးအကျယ်ပြန့်နှံ့လာခဲ့ရတာကနေတနိုင်ငံလုံးကဒီမှုကိုစိတ်ဝင်စားစောင့်ကြည့်နေကြတာပါဗစ်တိုးရီးယားအမှုဟာအခုနှစ်ပိုင်းတွေအတွင်းနိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့ကလေးငယ်တွေအပေါ်လင်ပိုင်းဆိုင်ရာကျွလွန်မှုတက်ငယ်မရေမှုရော့ပါပပျောက်ရေးကျိုးပန်းမှုတွေအတွက်စံပြအမှုတစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်နေကြတာပါအမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းလဲသမ္မတရုံးတာဝန်ရှိသူကပြောဆိုထားပါတယ်ဗစ်တိုးရီးယားအမှု9ကြိမ်မြောက်ရုံးချင်းကိုတော့လာမယ့်စက်တင်ဘာလ24ရက်နေ့မှာမူကြိုးကျောင်းဝန်ထမ်း2ဦးကိုတက္ကိနခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
နေပြည်တော်ဗစ်တိုးရီးယားအမှုနောက်ဆုံးအခြေအနေအကြောင်းကိုကိုစီသူကသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံကရက်ဘီဘောလုံးအသင်းအကြောင်းကိုနှာစင်ကြအောင်ပါစွန်ပလွန်သီးပုံစံဘောလုံးနဲ့ကစားရတဲ့ရက်ဘီအားကစားနည်းကိုကစားနေတဲ့ထူးထူးခြားခြားအသင်းတစ်ခုကိုရန်ကုန်မြို့စင်ချေဘုံအရက်မှာရှိတဲ့အရှိတကုံမှာတွေ့နိုင်ပါတယ်မြန်မာနိုင်ငံကနိုင်ငံတကာကျောင်းတွေမှာဆရာအဖြစ်အလုပ်လုပ်နေတဲ့နိုင်ငံသားတစ်ယောက်နဲ့မြန်မာကျောင်းဆရာတို့ တီထောင်ထားတဲ့ Little Dragon ဆိုတဲ့ Rugby အသင်းမှာမိန်းကလေးယောက်ျားလေးအယောက်40လောက်ရှိပါတယ်။ဒီကစားနည်းနဲ့တိတ်အကျွမ်းတဝင်မရှိတဲ့မြန်မာနိုင်ငံမှာဘလို့ရည်ရွယ်ချက်နဲ့ Rugby အသင်းကိုတီထောင်ထားတာလဲဆိုတော့ AFP သတင်းကိုအခြေခံပြီးတော့မဆုမြတ်မုံကပြောပြပေးပါမယ်ရှင်။
ရန်ကုန်မြို့အရှိတကုံကလေကွင်းတစ်ခုမှာမိန်းကလေးတွေရောယောက်ျားလေးတွေပါပါတဲ့ရက်ဘီအသင်းတစ်ခုရက်ဘီကစားနေတာကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းတွေ့ရနိုင်ပါတယ်။ရက်ဘီကစားကွင်းလိုအဖြစ်လုပ်ထားတဲ့လေကွင်းထဲမှာပြေးလွှားပြီးတော့ဆွမ်ဘလွန်သီးပုံလိုဘောလုံးကိုပြစ်ပေးကစားနေကြတဲ့ Little Dragons နဂါးငယ်လေးများအသင်းမှာအသက်5နှစ်ကနေ18နှစ်အထိမိန်းကလေးယောက်ျားလေးအသင်းသားတွေပါကြပါတယ်။ရက်ဘီကစားနည်းကိုသိမသိကြတဲ့မြန်မာနိုင်ငံမှာအခုလိုရက်ဘီအားကစားအသင်းကိုတီထောင်ထားကြသူတွေကတော့မြန်မာကျောင်းဆရာကိုအောင်ကျော်လင်းနိုင်ငံတကာကျောင်းတွေမှာဆလာတင်ကြတဲ့ဆရာ George Beck နဲ့ Brad Edwards တို့ဖြစ်ကြပါတယ်ချို့တဲ့တဲ့ကလေးငယ်တွေကိုပညာရေးမြင့်တင်ပေးပြီးအားကစားနည်းတွေမှာပါဝင်ကစားစေခြင်းနဲ့ရည်ရွယ်ချက်ကြားမှခွဲခြားမှုမရှိစေရဆိုတဲ့ရည်ရွယ်ချက်အသင်းသားစိတ်ဓာတ်နဲ့စူးစီးမှုရှိစေရမယ့်ရည်ရွယ်ချက်တွေနဲ့အခုလို Little Dragons နဂါးလေးများအသင်းကို2015ခုနှစ်ထဲကတည်ထောင်ထားတာဖြစ်ပါတယ်။ Little Dragons အသင်းကိုပူးတွဲတည်ထောင်သူကိုအောင်ကျော်လင်းကအသင်းဖြစ်လာပုံကိုအခုလို့ရှင်းပြပါတယ်
။အဲဒီဂိမ်းဆိုင်ထိုင်နေပြန်တပတ်တရာလောက်သူတို့လာလှုပ်ရှားပေးတာဖြစ်တော့သူတို့မိဘတွေကလည်းအဲ့လိုသဘောကျတဲ့အချက်တွေလည်းပါတယ်။ပြောရသူတို့ကိုယ်တိုင်ကလည်းအားသာပိုင်းနဲ့ပတ်သက်ပြီးတော့တလက်ကြွလှုပ်ရှားလာတဲ့အပိုင်းတွေလည်းပါတယ်။ပြောရတော့တရားအပြစ်ကိုတရားဝင်ပြောလို့ပေါ့အပြစ်မရှာတော့ရင်တော့ဘူးလို့ရှိရင်ဟာမင်းကဘာဖြစ်လို့ငါဘာဖြစ်လို့ဆိုရောတရားနဲ့တရားရန်ရန်ကားတွေပြောကြတယ်အခုကတရားနဲ့တရားညီသူညီမကစားလာတာဖြစ်တယ်သူတို့ချင်းချင်းနားလည်းမဖြစ်တ
ာ Little Dragons Rugby အသင်းမှာအသင်းသား40လောက်ရှိပါတယ်တရားနဲ့တရားတွန်းတွန်းတိုက်တိုက်ကစားရတဲ့ Rugby ကစားသည့်ဖြစ်ပေမဲ့အသင်းသားထောက်ဝက်လောက်ကမိန်းကလေးတွေဖြစ်ကြပါတယ်အသက်15နှစ်အရွယ်မန်နန်းရှာလဟဲဆိုရင်ယောက်ျားလေးတွေနဲ့ရက်ဘီကစားလို့အစပိုင်းကစူခံရတယ်လို့ပြောပြပါတယ
်။တိတ်ဆိတ်လို့မမတို့အမေကပြောရင်ဒီယောက်ျားလေးနဲ့လာဆွတ်ဘာဖြစ်လို့အဲ့လိုဘာဖြစ်လို့လိုလာဆွတ်ကျင်တာလဲပြီးမှနောက်ပိုင်းမှမစူတော့ဘဲနဲ့ရင်းတော့ကစားကျင်တယ်ဆိုတော့ဒီကိုမမတို့လည်းလိုက်ကြည့်ရင်လေလိုက်ကြည့်ရောစင်ပြေဆိုတာစောရဲဆိုတာလို့လွတ်ပြီးတာ
။အရွယ်ဆုံးပါတဲ့အသင်းမှာအသက်7နှစ်အရွယ်ကိုစင်လင်းကတော့သူများတွေနီးတို့တွန်းတွန်းတိုက်တိုက်ကြမ်းကြမ်းတန်းတန်းကစားနိုင်ဖို့လူကောင်ပိုကြီးခြင်းနဲ့လို့ဆိုပါတယ
်။ဒါလူကောင်ကြီးဖြစ်တယ်သူများတွေတွန်းတဲ့အခါကဟိုဒါမှပြောင်းလို့သူများတွေပြန်တွန်းအောင
်မြန်မာနိုင်ငံကလူမှုအသိုင်းအဝိုင်းတွေကြားရှိနေတဲ့ကွဲပြားမှုတွေကိုအားကစားနဲ့စူးစီးမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီအသင်းကိုဖွဲ့စည်းထားတာပါ။အသင်းသားတွေကြားမှညီညွတ်မှုအနိုင်မခံအရှုံးမပေးစိတ်ဓာတ်တွေကိုလည်း Little Dragons အသင်းသားတွေသဘောပေါက်စေပါတယ်။
ကိုဘကနေပြီးတော့ဒီဘက်ကိုတွင်းလို့ခင်ကျောင်းငိုရပါဒါပေမဲ့တော့လို့လဲနိုင်ငံနဲ့စိတ်ပြန်သွင်းပါ
မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာစာတင်ကျောင်းတွေကရက်ဘီအသင်းတွေနဲ့လဲ Little Dragons အသင်းရှင်ပြိုင်ခဲ့ပါတယ်အခုနှစ်မေလတုန်းကပဲမြန်မာနိုင်ငံမှာပထမဆုံးကျင်းပတဲ့အတန်းငယ်ရက်ဘီပြိုင်ပွဲတွေမှာ Little Dragons အသင်းဒုတိယနဲ့တတိယနေရာတွေရခဲ့ကြပါတယ်နိုင်ငံတကာစာတင်ကျောင်းတွေကလဲနဂါးလေးတွေအတွက်ရက်ဘီကစားဖို့ဖနှက်ဟောင်းတွေကိုလှူကြပါတယ်ဒါပေမဲ့ရက်ဘီကွင်းလိုအဖြစ်လုပ်ထားတဲ့လေကွင်းပြင်မှာလေးချင်းကစားနေကြတဲ့ Little Dragons အသင်းဝင်တော်တော်များများဖက်နှက်မပါပဲကစားနေကြတာကိုတွေ့ရပါလိမ့်မယ်။ Little Dragons နဂါးလေးတွေမြ мян ပြေးနိုင်တာကိုနိုင်ငံတကာအကြောင်းတွေကကလေးတွေအံ့ဩလို့လိုက်တောင်အတူယူကြတယ်လို့အသင်းတီထောင်သူလည်းဖြစ်နီးပြလည်းဖြစ်တဲ့ George Beck ကပြောပြပါတယ်
။ The kids were saying to each other like there must be a reason why they're so fast. I've got it. They've been taking their shoes off. So they all the kids took their shoes off, started playing and then went two minutes later no that's not it
သူမြန်မြန်ပြင်းနေတာအကြောင်းရှိမယ်ဆိုပြီးကလေးတွေအားလုံးတယောက်ပြီးတယောက်သူတို့ဖနက်တွေချွတ်ပစ်ကြပါတယ်ဖနက်မပါပဲ2မိနစ်လောက်လည်းကြာတော့ဖနက်ကြောင်လည်းမဟုတ်ဘူးဆိုပြီးဖနက်တွေကိုပြန်ဝတ်ကြပါတယ
် Little Dragons အသင်းတီထောင်သူတွေကသူတို့ကိုရက်ဘီကစားနည်းအပြင်အင်္ဂလိပ်စာနဲ့သင်္ချာဘာသာတွေသင်ပေးရုံမကမိဘေးလုံခြုံရေးကျန်းမာရေးအသိပညာတွေကိုလည်းသင်တန်းတွေလှုပ်ပေးခဲ့ပါတယ်အခုလောလောဆယ်တော့ရန်ပုံငွေမရှိတာကြောင့်စာသင်ပေးတာကိုခဏရန်နာထားပါတယ်ဒါကြောင့်သူတို့အသင်းအတွက်ရေရှည်ပံ့ပိုးပေးမဲ့သူမျိုးလိုအပ်နေတယ်လို့အသင်းတီထောင်သူတွေကပြောပါတယ်။ပြည်စုံမှုမရှိတဲ့လူမှုအတိုင်းဝိုင်းကြားမှကြီးပြင်းရတဲ့ကလင်းငယ်တွေကိုရက်ဘီကစားနည်းနဲ့သူတို့ရဲ့ကိုယ်ပိုင်စွမ်းရည်မြင့်တက်နိုင်အောင်ဖွဲ့စည်းပေးထားတဲ့ Little Dragons အသင်းကနဂါးငယ်လေးတွေကတော့တင်းနှင်းကနေနေတိုင်းအရှိတကုံလေကွင်းထဲမှာရက်ဘီကစားနည်းကိုမပြတ်လေ့ကျင့်နေကြပါတယ်ရှင်။
မြန်မာနိုင်ငံက Little Dragons Rugby ဘောလုံးအသင်းအကြောင်းကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ရီဝက်မှာတော့မြန်မာလူထုနဲ့ကျန်းမာရေးခန္ဓာဥကျော်စန္တာရဲ့မြန်မာရေးတုံ့တက်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမိုးရာသီမှာအဖြစ်များတဲ့ရောဂါတွေကိုသတိပြုကာကွယ်ဖို့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြောစံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ဒီလိုလဲစဉ်းစားပြီးတော့လုပ်နေတာဒီအဟောင်းကိုပဲဒီပဲထပ်ပံပြီးအပြင်လဲဖြည့်မယ်လူလုပ်ရှင်တွေရတယ်
မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲမှုထိရောက်အောင်မြင်ဖို့အတွက်ဘာရီလိုအပ်ပါတယ်ဆိုရာရီကိုရန်ကုန်တက္ကသိုလ်နဲ့ Australian နိုင်ငံ Monash University တို့မှအကြီးတန်းကတိကအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ယူပဗီရပညာရှင်ဒေါက်တာတင်ဝင်းနဲ့ဦးကျော်စန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီတစ်ပတ်အတွက်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မိုးရွာသွန်းမှုတွေများလာတဲ့အချိန်ကာလကိုရောက်ရှိနေတာကြောင့်ဒီယာဒီမာအဖြစ်များတဲ့ရောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းဒေါက်တာတန်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဘောကနတ်လာလုံးမှာမိုးရီတည်တည်မဲမဲရွာသွန်းခဲ့တယ်လို့ဆေးရမှာပါ။စက်တင်ဘာလထဲမှာလည်းမိုးရွာသွန်းမှုတွေဟာများပြားနေဦးမဲ့လက္ခဏာတွေရှိနေပါတယ်။နေပူတဲ့အချိန်တွေပါပြီးမိုးရွာသွန်းတဲ့ပမာဏများပြားလွန်းတာကြောင့်တုတ်ခွေးဖြတ်တာယောဂါ၊ချောင်းဆိုးရင်ကျက်ယောဂါနဲ့ဝမ်ပြဲဝမ်လျှောယောဂါတွေဖြစ်ပေါ်ခံစားနေရတာကိုတွေ့မြင်နေရပါတယ်။မိုးရွာသွန်းမှုများပြားပြီးနေပူတဲ့အချိန်နဲ့ပါတဲ့အခုလိုရာသီဥတုအချိန်တွေမှာဘယ်လိုယောဂါတွေဖြစ်များတတ်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေယောဂါအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျာ။အဲ့
တော့မိုးရွာသီရောက်လာပြီဆိုရင်ဆရာတို့အဓိကဒီယောဂါတွေနဲ့ပတ်သက်ပြီးတော့သတိထားစရာယောဂ5မျိုးရှိပါတယ်။နံပါတ်1ကတော့ဒီဘိုးရသည်မှာလေထုထဲမှာဒီ virus bacteria ပိုးမွားတွေပြန့်နှံ့မှုနှုံများတယ်။နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့ ਨੇ ပတ်သက်တဲ့အေးမီတုတ်ကွေးနှာစည်းချောင်းဆိုးလဲချောင်းတာဒီယောဂတွေဖြစ်တယ်ပေါ့နော်။ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုတ်ဝေဒနာတွေရလဲပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေ့ရတယ်။နောက်တစ်ခုကအစာအစာနဲ့ရည်နဲ့တော့တန်ရှင်းမှုမရှိတဲ့တဲ့ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါအေယောဂါပေါ့နော်ဒီယောဂါတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်တွေနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အထူးသဖြင့်တော့ချင်းကိုက်ခံရလို့ဖြစ်တဲ့သွေးလွန်တိုကွေးယောဂါတို့နော်ဒီယောဂါတွေကဘိုးရသည်မှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂါကတော့ဒီအစ်စ်ရောင်ခံစားနေရတဲ့ယောဂါခံစားနေရတဲ့လူတွေကဒီမိုးရသည်မှာအစ်စ်ရောင်အစ်စ်ကိုက်ဓာတ်ပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ
်။ဝမ်ပြက်ဝမ်လျှောယောဂါဟာအခုလိုမိုးရသွန်းမှုများပြီးရေကြီးရေရှမ်းတဲ့အချိန်တွေမှာအဖြစ်များတာကိုတွေ့ရပါတယ်။ရင်နာစာစားမိတာနဲ့မတန့်ရှင်းတဲ့တောက်သုံးရေတောက်သုံးမိတာတွေကြောင့်ဝမ်ပြက်ဝမ်လျှောယောဂါဖြစ်ပေါ်ခံစားရခြင်းဖြစ်တယ်လို့ပညာရှင်တွေကထုတ်ပြန်ကြေညာထားကြတာပါ။ဒီရာသီမှာဝမ်ပြက်ဝမ်လျှောယောဂါဖြစ်ပေါ်ခံစားရခြင်းမရှိစေဖို့အတွက်အစားအသောက်နဲ့ရေတန့်ရှင်းမှုကိုကယ်ဆယ်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ဒါတွေကိုကာကွယ်ဖို့ဆိုရင်ဆရာတို့ကဒီယောဂပူဝင်ရောက်တဲ့လမ်းကြောင်းဒီအစာအသောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစာအသောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်အဲ့တော့ကိုကိုတိုင်းတောက်သုံးစားသုံးမယ်ဆိုရင်လည်းဒါပူပူနွေ့နွေ့ချက်ပြုတ်စားတုတ်ပြီးတော့ရင်နားမှုမရှိအောင်ဆောင်ရွက်ထားမယ်တစ်ဖက်ကကိုတောက်တဲ့တောက်သုံးရည်ရလည်းတန့်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားမယ
်မိုးရွာသွန်းမှုတွေများပြားလာပြီဆိုရင်ရှောင်လွှဲဖို့ခက်တဲ့နောက်ထပ်ယောဂတစ်ခုကတော့ဒုတ်ကွေးဖြာနာယောဂပဲဖြစ်ပါတယ်အချိန်မမှန်တဲ့သူတွေနဲ့အာဟာရပြည့်ဝတဲ့အစားအစာတွေကိုစားသုံးမှုနည်းပါးတဲ့သူတွေဟာယောဂခုခံနိုင်တဲ့ကုခံဆန်အားရောနေတော့ပြီးတုတ်ခွေးဖြတ်နာယောဂကုဆက်ခံကြရတာပါ
ယောဂရှိသူနှာခြေချောင်းဆုပ်လိုက်တဲ့အမှုံမွှားတွေကနေတဆင့်တုပ်ကွေးဖြန်းနာယောဂပိုကူးဆက်ပြန့်နှံ့တာဖြစ်တာကြောင့်မျက်နှာဖုံးတက်စင်တာနဲ့လက်ကိုမကြခဏဆေးကြောတာမျိုးတွေကိုပြုလုပ်ကာကွယ်ထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်လက်ကိုစနစ်တကျမကြခဏတန်ရှင်းလုပ်နေရပါဘောနော်ခုနကယောဂပိုးရှိတဲ့လူတွေစီကနေပြန့်နှံ့နေတဲ့ပိုးတွေကမိမိလက်ကနေတဆင့်အစားတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုကူးဆက်တာတွေဖြစ်နိုင်တယ်နောက်ကိုယ်ကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်ဒါကတော့မိမိခန္ဓာကိုယ်ရဲ့ကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ရဲ့ဝင်ရောက်လာတဲ့ဒီဗိုင်းရပ်စ်ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ
်လက်ကူမကြခဏဆက်ပြောင်းတဲ့ဆေးကြောပြီးတနက်ရှင်ရှင်ထားတာဟာဒီရာသီမှာအရေးကြီးတဲ့အမှုချင်းတစ်ခုလို့ဆိုရမှာပါလက်တန်ရှင်ရုပ်ကိုဂီးဆိုင်တာကြောင့်မိုးရည်မှာအဖြစ်များတဲ့ယောဂတွေဖြစ်ပေါ်ခံစားရတဲ့အခြေအနေနေပါသွားတယ်လို့ကျောင်းသူတွေဖြစ်တဲ့မက်ချစ်ဆူဝေမက်ခိုင်ဘူးငယ်နဲ့မက်စမာဆန်းတို့ကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောကြပါတယ
်။အိမ်သာဝင်ပြီးတိုင်းလက်ကိုဆေးပြစ်ပါရရှင်။အနည်းဆုံးတော့၄-၅ချိန်လောက်တော့ဆေးပြစ်ပါရရှင်
။အိမ်သာဝင်ပြီးတော့ဆက်ပြာကိုသွေးထားဆေးပြစ်ပါရရှင်။အာတနည်းတို့လည်း၄-၅ချိန်လောက်တော့ဆေးပြစ်ပါရတယ
်။ဟိုကျွမ်းမင်းကပြောချင်တာကတော့လက်ကိုပုံမဆေးတင်တာပေါ့။အညစ်ဆေးတွေကင်ပြီးတိုင်းဆေးတင်တယ်မဟုတ်ရင်ယောဂကြီးဖြစ်တတ်တာပေါ့နော်။
ချက်ကရကနေတစ်ဆင့်ကူးဆက်တဲ့ယောဂတွေကလည်းအခုလိုမိုးကြီးတဲ့ရာသီမှာသတိပြုရမယ့်ယောဂတွေဖြစ်ပါတယ်။တွလွတ်တကွေးယောဂနဲ့ခက်ဖျားယောဂတွေဟာချက်ကရကနေတစ်ဆင့်ကူးဆက်လေးရှိတဲ့အဖြစ်အများဆုံးယောဂတွေဖြစ်ပါတယ်။ယနေ့ကလေးတွေမှာတွလွတ်တကွေးယောဂဖြစ်ပေါ်ခံစားရပြီဆိုရင်အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်တာကြောင့်ဒီရာသီမှာမိမိကိုယ်တိုင်ရောယင်းသိငလေးတွေကိုပါချက်ကမခံရအောင်သတိပြုတင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။မိမိရဲ့ယင်းသိငယ်တွေကိုချက်ကမခံရအောင်အဝတ်အစားလုံးလုံးချုံချုံဝတ်ပေးမယ်။နော်လို့ဝိစားနဲ့လွတ်နေတဲ့အရေးပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့ repellent လို့ခေါ်တဲ့ချင်းကြိုက်ဆေးချင်းမလာဆေးချင်းမနာဆေးပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိမ့်ထားဖို့လိုနိုင်ပါတယ်နေကင်းနေ့လည်းအိတ်တဲ့ကလေးတွေကလည်းချင်းအောင်နဲ့အိတ်တယ်ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွန်တို့ကိုဖြစ်တဲ့ချင်းအများစုကနေကင်းကြိုက်တဲ့ချင်းတွေဖြစ်ပါတယ
်မိုးရသွေးမှုတွေများပြားတဲ့အချိန်ကာလကိုရောက်ရှိနေတာကြောင့်ဒီရဒီမှာအဖြစ်များတဲ့ယောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရပြီးအခုတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံပညာရေးစနစ်ပြည်ပြင်ပြောင်းလဲမှုထိရောက်အောင်မြင်ဖို့အတွက်ကောင်းမွန်တဲ့မူဝါဒနဲ့ထိရောက်ရဲဝံစွာဆောင်ရွက်ဖို့လိုအပ်တယ်လို့ရန်ကုန်တက္ကသိုလ်နဲ့ Australian နိုင်ငံ Monash University တို့မှအကြီးတန်းကတိကအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ယူပဗီဒာပညာရှင်ဒေါက်တာတင်ဝင်းကဆိုပါတယ်ဒါဖြင့်မြန်မာနိုင်ငံမှာအခုဆောင်ရွက်တဲ့ပညာရေးပြုပြင်မှုမှာဘာတွေလက်ဟာနေပါသလဲဒေါက်တာတင်ဝင်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင
်ဒေါက်တာတင်ဝင်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံပညာရေးစနစ်ဖြစ်ပါတယ်အဓိကအဖြစ်တော့ထက်တန်းပညာတုပ်သူပညာရေးစနစ်ပါခင်ဗျာမြန်မာနိုင်ငံပညာရေးအခုစနစ်သစ်ပြောင်းလဲနေတယ်လို့သိရပါတယ်စနစ်သစ်လည်းဘယ်နှကြိမ်ပြောင်းခဲ့ပြန်လဲမသိဘူးကိုပါခင်ဗျာကျွန်တော်ခေတ်ကတည်းကစနစ်သစ်သိလာခဲ့တာအဲ့တော့အခုပြုပြင်ပြောင်းလဲနေတဲ့စနစ်သစ်ဆိုတာရဲ့နှစ်သာရကိုနည်းနည်းလေးအကျဉ်းအောင်ရှင်းပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နားလေတော့ပြောရရင်လည်းကျွန်တော်အာဆီယံနိုင်ငံတွေနဲ့ပြည်နိုင်ပြီးတော့ဒန်းတွေဖြစ်အောင်အနေနဲ့တူရဲ့ဒန်းတွေကိုပညာရေးဖြစ်အောင်ပြုပြင်ပြောင်းလဲနေတယ်လို့ကျွန်တော်သိရပါတယ်အဲ့ဒီလိုပြောင်းလဲနေတဲ့ပြည်နိုင်ငံတွေနဲ့လည်းဒီလိုဆိုရင်ကလည်းတော့ပြောင်းဆိုလို့အပေါ်ရဲ့အချက်တွေကိုကြည့်ကြရအောင်။ဒါကြောင့်ကျွန်တော်သိကြလိုက်တဲ့သူကလွတ်လပ်လပ်စဉ်းစားပြီးတော့လုပ်နေတာဒီအဟောင်းတွေတူဒီပဲထပ်ပံပြီးပြင်မယ်ဖြည့်မယ်လူလုပ်ရှင်တွေရတယ်။အဲ့တော့အင်းကြီးချုပ်တယ်လို့ပြောတယ်။ဒီချင်တဲ့အင်းကြီးပြင်ညာတော်လို့ချုပ်တယ်။အဲ့ဒီချုပ်တဲ့အင်းကြီးကိုပြန်ဆက်အပ်တယ်။ဒါကြတဲ့ဟိုဒီချုပ်လိုက်တာဒီကောင်းတယ်ရအောင်ပြည့်တဲ့ဘုရားကိုဆင်းရဲဆဲ။ဒါမျိုးရှိအဟောင်းတွေရေဒီမတ်ဟာမေဒီမတ်ဟာလည်းအမှန်နဲ့သိတယ်ဒီလိုလုံးလိုက်လို့ရှိရင်ဒီလိုတွေနဲ့ပုံမှန်ဖြစ်မလာဘူးလို့ပြောတယ်။ပုံစံရေးရမယ်ကျွန်တော်ပြောရမှာပါ။ဒီရကျွန်တော်ပြောပြမယ်။သူတို့မှာဒါအားနည်းသွားလဲဆိုတော့နိုင်ငံတကာအတွေ့အကြုံကို exposure မရှိကြဘူး။သင်ရိုးဆွဲတဲ့လူတွေတိုင်းက exposure လိုနေတယ်။အဲ့လိုဖြစ်နေတော့တစ်ချင်းဒီမှာနိုင်ငံရဲ့ပြည်ပြန်ရေးပြောင်းလဲလို့ဆိုတာသိတဲ့မလို့ဘူ
းဟုတ်ကဲ့
ဒါတော့ကျွန်တော်တို့ယူသားပြည်ကမှရှိတယ်လို့ပြောတယ်ဒီနားရှာရှိတယ်တွားမြဲတွားနေတဲ့ပြည်ပြန်တိုင်းလဲသိနေတယ်ဒီတွားမြဲတွားနေတာကိုကျွန်တော်ကအားတက်ရောက်ပြီးတော့မပြင်းတော့ဒီတွားမြဲတိုင်းနဲ့တွားနေမှာပဲကိုလိုချင်တဲ့ generation ကိုတွားမှာမဟုတ်တော့
ကုတင်ဝင်းကတော့ ဩစတြေးလျတက်ကူဆိုတော့ဒါအနောက်နိုင်ငံတွေရဲ့စီးရင်လိုပဲထားလိုက်ပါတော့မြန်မာနိုင်ငံရဲ့အခုပညာရေးစနစ်ပြုပြင်ပြောင်းလဲနေတဲ့လမ်းကြောင်းကိုပဲအင်းကြီးချင်းနိုင်ငံတွေနဲ့အင်းကြီးချင်းဆိုတာလည်းပဲစင်ကာပူတို့တွေဘာလို့တော့ဖယ်ထားလိုက်ပါဘူးဗျအဲ့ဘေးနာကကန်ရက်စင်ရဲ့အင်းကြီးချင်းနိုင်ငံတွေရဲ့ပညာရေးစနစ်နဲ့နှိုင်းယှဉ်တော့ဘယ်လိုနေပါလဲသူတို့နိုင်ငံမှာရောမြန်မာနိုင်ငံထက်ပိုပြီးမှန်ကန်တဲ့လမ်းကြောင်းအတိုင်းသူတို့သွားနေရပြီလို့ပြောနိုင်ပါလား
โอเคပြောနိုင်ပါတယ်တို့တွေကလည်းတို့တွေကမှာတော့ဆိုတော့ကျွန်တော်မလေးရှားမှာအဲဩစတြေးလျတက်ကြည့်ဖြစ်တဲ့မိုးနိုင်ချက်တော့လေးမှာကျွန်တော်လိုက်ပါတယ်အဲတော့ဟုတ်တော့ကျွန်တော်အဲ့ဒီတို့ရဲ့ဒီမလေးတက်လို့မလေးရှားအထက်တန်းကျောင်းတွေကကလေးတွေရဲ့အဲဒီကျန်တဲ့လူတွေကျွန်တော်တရိပ်သားမိတယ်ဥပမာဆိုတော့ဒီဒီတွဲတစ်ခုရသွားပြီးရင်ဒီကျောင်းသားတွေမှာအလုပ်ရတယ်လေလာရဘလို့ရတယ်စသဖြင့်တကယ်အဲ့ဒါကြီးကစစ်တမ်းပေါက်ပြီးတော့တွေ့ပြန်ပြန်ကြည့်ပြီးပြင်နေကြတယ်ဟိုနောက်ပြီးတော့အလစ်ချက်တဲ့စနစ်မဟုတ်ဘဲနဲ့အများကြီးကသူရဲ့ critical thinking ခေါ်တဲ့ရေပန်ပိုင်းခြားနိုင်တဲ့ဉာဏ်ရောမျိုးလေ့ကျင့်ပြုထောင်ပေးတာဖြစ်တဲ့အတွက်ဒီကလေးတွေကဝဲရလို့ရှိတယ်ဘွေးရဦးရောက်ရဲ့အရေးအတွင်းနဲ့လျော်ကြည့်စွာသူတို့လုံးနိုင်တိုင်းနိုင်ပြေးရပါတယ်ကျွန်တော်ဒီမှာတော့ဝဲရသွားပြီဆိုလို့ရှိရင်မိမိရခဲ့တဲ့ဘွဲနဲ့ပြန်ရောညီတဲ့အတွေးခေါ်ပြီးတော့တိတ်မရှိတာတွေ့ရတယ်ဥပမာဆိုတော့အထူးကြီးနဲ့အောင်တဲ့ကလေးတယောက်ကြီးဒီကမှတိုင်းသက်ပြည်နယ်ဘယ်လိုရှိရလဲမေးကြည့်ရင်အေးရတာမရှိနိုင်ဘူးဒီမှာပြည်ပြည်တယ်လို့ဆိုရှိရတော့မသိဘူးမေးလိုက်ရင်ဘွဲရတယောက်ရှိတဲ့အဖြစ်ရင်းဆုံးကလည်းဘာမှမသိရဘူးဖြစ်တယ်လို့ပြောအဲ့ဒီပြည်ပြည်နယ်မှာတိတိနေရတယ်သူကကျွန်တော်မြန်မာနိုင်ငံရဲ့ပြည်ပြည်ရေးစနစ်ကအများကြီးပြည်ပြည်ကြောင်းလဲရအောင်ပါ
ဟုတ်ကဲ့နောက်တစ်ခုကပညာရေးစနစ်ပြုပြင်ပြောင်းလဲတဲ့နေရာမှာအရေးချင်းပြည့်မီတဲ့ဆရာဆရာမတွေကိုလေ့ကျင့်ပေးပြောရတဲ့အရေးကြီးတယ်ထင်ပါတယ်အခုမြန်မာနိုင်ငံမှာရှိနေဆရာဆရာမတွေကိုသူတို့မျှော်မှန်းတဲ့ပညာရေးစနစ်တွေနဲ့အဝင်ကွန်ကြသင်ကြားပို့ချပေးနိုင်အောင်လေ့ကျင့်သင်တန်းပေးတာတွေလုပ်ပေးတယ်လို့
ကျွန်တော်သိကြတော့လေ့ကျင့်မှုတွေကလုပ်နေပါတယ်ဟိုသင်တန်းပေးတာလုပ်နေတယ်အဲ့တော့ခုနကပြောကြတယ်လေဒီသင်တန်းအခုကြည့်တဲ့အခါမှာကျွန်တော်တို့ကျောင်းသားဟောဆရာဟောလေသင်တန်းတက်ပြီဆိုလို့ရှိရင်အဲ့ဒီသင်တန်းတိချတဲ့အသိပညာကိုလိုက်နိုင်တဲ့အရေးတွေရှိမှသူကအဲ့ဒါကိုလိုက်ပြီးတော့သင်စာကြီးလေ့ဆောင်နေမှာဖြစ်တယ်အခုကျွန်တော်တို့မှာကဆရာကြီးကဦးရှိဟောစနစ်နဲ့အောင်လာခဲ့တဲ့ဆရာကြီးဥမာအခုခေတ်တော်တော်လေးနည်းနည်းရာသီရှိနေတဲ့ဆရာဆရာမတွေကလွန်ခဲ့တဲ့အနည်း20လောက်ကတရားရှိရခဲ့တဲ့ဆရာကြီးတွေရန်ကုန်မှာပဲကျွန်တော်ဓမ္မကြီးပါပဲသင်လုပ်တဲ့ဆရာဆရာမတွေဖြစ်ကြတယ်သူတို့ကဟိုရင်ပြည်ကြီးလို့ခေါ်နေတယ်လေတကယ်ဒီကအဆင့်ကြီးပြည်ကြီးဆက်စပ်လို့မျိုးမရှိခဲ့ဘူးဟောဒီကျွန်တော်တို့ဥမာ library လေးဒီသူတို့လေ့ကျင့်ပေးဖို့လက်တူဒါရီကအားနေခဲ့တယ်အဲ့မှာအားနေအားနေလို့သူတို့ကလည်းဆရာဆရာမလုပ်လာတဲ့ခါကျလဲကျောင်းသားတွေသူတို့ရဲ့အတွေ့အကြုံကရရှိခဲ့တဲ့ဥပမာမျိုးရတူရသင်ကြားပြတာပါနိုင်တယ်အဲ့ဒါတွေကိုရှင်းလို့တဲ့အခါကျတော့ကျွန်တော်တို့ကဒီခက်ခက်ပြတင်းရအောင်သူတို့ကရှင်းလို့ရမှာဒီဆရာဆရာမတွေလောက်တာတော့ကျွန်တော်ကြားနေတယ်ဒါပေမဲ့ဘလော့အော်ပြင်လဲတော့ကျွန်တော်သိမသိဘူးတော့တက်ကြလို့မှလည်းကျွန်တော်တို့ကဝေးရအောင်လဲသိနေတယ်နိုင်ငံကမှ research oriented ဖြစ်လာတယ် research ETD လောက်ကြတယ်အဲ့ဒါတွေလုပ်ပြီးတော့ဆရာဆရာမတွေလည်းဒီစာချုပ်တိုက်တွန်းနေတဲ့ပြည်သားတွေခိုင်းတာဒါတွေကြားရပြီ။ဒါပေမဲ့ဟိုကျွန်တော်မြင်ရတာကတော့ဒီအချို့ပြည်သားတွေကျွန်တော်ဖတ်ကြည့်တဲ့အခါကျတော့အရေးတွေးရတော်တော်လေးကိုလိုအပ်နေပါသေးတယ်။ဒါပေမဲ့လည်းမလုတာရဲ့ဆိုင်တော့လုံနေပြီဆိုတော့ရေးတော့အစရေးတော့မှာပဲဒီလိုလဲကျွန်တော်ဖတ်ချက်ချပါတယ
်။ဟုတ်ကဲ့မြန်မာနိုင်ငံမှာအခုရင်မကဘူးလွတ်လိုက်ရပြီလို့စနစ်အကြလောက်ကရေးခဲ့တဲ့ပညာရှင်တွေရဲ့စာအုပ်ကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဘွဲ့ရတွေကတော့အများကြီးပဲ။ဒါပေမဲ့လည်းဒီလုပ်ငန်းခွင်နဲ့အဝင်ခွင်ကြဖြစ်တဲ့အလုပ်သမားတွေပေါ့လေလုပ်ငန်းကျွမ်းကျင်မှုရှိတဲ့အာရှင်တွေအဲ့လိုလူတွေကသိပြီးတော့ရှားပါတာပဲတဲ့ဆိုတော့ပညာရေးစနစ်ချမှတ်တာကိုနှိုက်က professional လုပ်ငန်းခွင်ဝင်ထိုင်တဲ့ပညာရေးတဲ့တက္ကသိုလ်ပညာရေးဟာနည်းနည်းပိုပြီးတော့များဖောင်းပွက်နေသလားဆိုတာလည်းပဲကျွန်တော်စဉ်းစားမိပါတယ်ဘယ်လိုသဘောပါလဲ။အဲ့ဒါကလည
်းဒီလိုပါကျွန်တော်တို့ဒီမှာနိုင်ငံမှာတက်လို့တက်တဲ့ရွယ်ချက်ကဘွဲ့ရရှိရတဲ့ပညာတက်ရတဲ့ဘွဲ့ရရှိရအဆောင်အယောင်နဲ့ ဲ့ဒါမှတွဲယူတဲ့ပုံလေးတွေတက်ချိန်ထားမယ်တွဲလက်မှတ်တက်ထားမယ်ဒီရွယ်ချက်လောက်ရှိရပြီးတော့ကိုပြားတယ်ဆိုရင်ဒီပညာရပ်ကိုသိပ္ပာပြရားစွာနဲ့ဒီဘွဲရတယောက်ပြည်ယူမဲ့ဘွဲနဲ့ပျော်ကြီးတဲ့အတွေးခေါ်ပညာရပ်သင်ကြားမယ်ဆိုတဲ့ရည်ချက်နဲ့ဖြစ်တဲ့ကြောင်းမှအင်တာနဲပါလေဥပမာပြောရရင်ဖောက်ပွားတာကလောက်များကလေးဆိုရင်ကျွန်တော်စိတ်စစ်ဆိုလို့ရှိရင်ကျွန်တော်ယူပါပြီတော့ကအင်တန်ချက်ချင်းနေတဲ့ပညာဖြစ်တယ်ကျွန်တော်အင်တန်တိုးတက်တဲ့နိုင်ငံကြီးတွေတော့မှဟိုအတုံးချနိုင်တဲ့ယူပါဒေရပညာရှိအယူအတွက်ကစိတ်မများတော့ဘူးစိတ်တို့ကြီးတွေမှာဆိုရင်တကန်းတကန်းမှာကျွန်တော်သိရတော့ဆို23ရယ်အလုံးလုံးရှိ50ရှိကျွန်တော်ဒီမှာတန်တက်လို့ဆိုလို့ရှိရင်ယူပါပြီတော့ဒီရှိအရင်ကကျွန်တော်တက်ခဲ့တယ်ကဒီကဆောင်ောက်ရှိတယ်လေးတန်းရင်လေးတောင်ောက်ရှိတယ်ကျွန်တော်အဲ့တော့ဒီလေးတောင်မှာဒီလေးနှစ်အတွင်းမှာထွက်လာမယ်ဆိုရင်တွဲရတဲ့အယူတက်တာပေါင်းပြသွားတယ်အတုံးချနိုင်တဲ့လူတွေ့မရှိအဲ့တော့ဒီတက်ကြေပညာရေးကိုလည်းဒီအယူတက်ပြန်လျှော့ချဖို့လိုအပ်ပါတယ်ကျောင်းသားအယူတက်ပြန်လျှော့ချပြီးတော့ကျောင်းသားဆရာအချို့ကနိုင်ငံတကာစာနဲ့ညီအောင်လုပ်ပြီးတော့ဒီကနေ့အဲ့ဒီပြီးတော့တော့ကျွန်တော်တို့ဒီ critical thinking မျိုးလေးအဲ့ဒီလေးရန်ဆိုင်ချပြီးတော့စဉ်းစားနိုင်တဲ့ရိုးရတရားဖြစ်လာတော့ကျွန်တော် train လုပ်ပြီးလိုအပ်ပါတယ်အခုအဲ့ဒါလောလောလတ်လတ်တော့မဖြစ်နိုင်ဘူးထင်တယ
်အဲ့ဒါလောလောလတ်လတ်မဖြစ်နိုင်တာတွေကတော်တော်လေးများမယ်ထင်ပါတယ်ကိုတင်ဝင်းရဲ့အဲ့ဒါစောစောကပြောခဲ့သလိုအင်ဂျီအစ်စ်ချုပ်ပြီးတော့အစ်စ်ချုပ်ချုပ်ဝတ်နိုင်မဲ့အခြေအနေရောက်ဖို့ကဘလောက်ထိကျန်ရလိမ့်မယ်ထင်ပါလေအဓိကပြပြင်းတဲ့ဟာလေးတွေလည်းအချင်းချင်းပြောလိုက်ပါဦးဆရာနောက်ဆုံးနဲ့
ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့ဒီပြိုင်နဲ့တည်းပြင်ရမှာပါဒီပြိုင်နဲ့တည်းဆိုတာအရင်ကကျွန်တော်လည်းစဉ်းစားတယ်ဒီပြိုင်လေးဘယ်လိုလုပ်ကြမလဲအဲဒီတက်ပြီးလေးနဲ့မှာပထမနှစ်ကစပြီးမှဒီကဒုတိယနှစ်ပြင်လာအဲ့လိုလုပ်လို့မရဘူးလေအဲ့ဒါဆိုရင်ကိုယ်ပြင်လာနေရောဆယ်တန်းထိပါတော့ဆက်နှစ်တန်းထိကိုလည်းဒီထိဆိုအလုံးစုံ73နှစ်ကြာပြီအဲ့ဒါ73နှစ်ကြာပြီအဲ့ဒါကိုတစ်နှစ်တစ်ရာယူလိုက်ပြီဟုတ်ကဲ့တက္ကသိုလ်ပညာရေးမှာ၄နှစ်သုံးနှစ်၆နှစ်ဆက်ကြရမယ်ဆိုရင်၁၉နှစ်လောက်ကြာသွားမယ်အဲ့လိုဖြစ်မဲ့ဆိုအတန်းတိုင်းကိုတပြိုင်နက်တည်းပြင်လို့လုပ်ပါတယ်အတန်းတိုင်းကိုတပြိုင်နက်တည်းပြင်၄နှစ်၁၀နှစ်လောက်အတွင်းမှာကျွန်တော်တို့ပြည်သူတွေနဲ့အယူတွေရတော့ပြီးပြင်မဲ့ပုဂ္ဂိုလ်များကိုလည်းတေချာချာသင်တန်းပေးရမယ်အယူတွေရှိတဲ့ပုဂ္ဂိုလ်ကိုရွေးချယ်ရမယ်တကယ်စိတ်ပါဝင်စားကြတကယ်မိန့်နိုင်တဲ့လူကိုရွေးချယ်ပြီးတော့ဒီကြောင်းလဲမယ်ဆိုရင်ရတယ်အဓိကက policy စမှတ်တဲ့ပညာရေးဝန်ကြီးဌာနအရေးကြီးရတယ်ဆိုတော့ဒီကြမှန်ကန်တဲ့လမ်းနဲ့ပြည်ကြောင်းလဲနိုင်မယ်ဆိုရင်တော့အချိန်တိုအတွင်းမှာတန်းကြီးတဲ့လိုအပ်တဲ့အရေးသေးရှိတဲ့ဝေးရတွေထွက်လာမယ်အဲ့လိုပဲမဖြစ်သဖြင့်လုံးနေလို့ရှိရင်တော့နောက်ထပ်အနည်းငယ်ကြာလာရင်လည်းဒီပညာရေးကြီးကဒီတိုင်းပဲဖြစ်နေမှာပါ
ဥချောစန္ဒာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုဆက်ပြီးတော့လာမယ့်စနေညတိုက်ရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်ဒေါ်ရရှင်များရှင်မကြသေးခင်ကမြန်မာနိုင်ငံကဘဏ်လုပ်ငန်းတွေမှာငွေကြေးပြဿနာတွေတက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစင်းနဲ့ဒေါ်လာစီးမတိမငြိအခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဘဏ်လုပ်ငန်းနဲ့ငွေကြီးစည်းကွက်တွေမတိမငြိဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရင်ကြတာဟာလူရာထက်များပိုနေပါသလား။စိုးရင်သင့်စိုးရင်ထိုက်စရာအကြောင်းတွေရှိနေပါလား?ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့စိုးရင်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းတဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စီလီးညာတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။စ
နေညတိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလဲပေးကြအောင်ပါရှင်
လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် US Open Tennis ပြိုင်ပွဲမှာတော့ Spain နိုင်ငံသား Nadal နဲ့အတူ Champion အသစ်တစ်ယောက်လည်းပေါ်ထွက်လာပါတယ် Argentina ကကမ္ဘာကျော်ဘောလုံးသမား Diego Maradona တစ်ယောက် Argentina က Club တင်းတစ်ခုရဲ့နှီးပြဖြစ်လာပါတယ် Euro 2020နဲ့2021 Qatar ကမ္ဘာဖလားခြေစစ်ပွဲတွေကိုအခုတစ်ပတ်မှာကစားခဲ့ကြပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာရင်ဆုံးတော့နယူးယောက်မြို့မှာကစားသွားတဲ့ US Open Tennis ပြိုင်ပွဲနဲ့စကြပါတယ် US Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီမြို့သားတူချင်း Final ကိုတနင်္ဂနွေနေ့မှာကစားခဲ့ကြပြီးတော့ Spain နိုင်ငံသား Nadal နဲ့ Russia က Daniil Medvedev တို့ပိုလူခဲ့ကြပါတယ် Final ပွဲဖြစ်တာကြောင့်နှစ်ယောက်စလုံးကလည်းအကျိတ်အနဲ့ရေကုန်ရေကန်းကစားခဲ့တာကြောင့်ပြိသက်အကျိတ်တွေ့တဲ့ပွဲတစ်ပွဲလည်းဖြစ်ခဲ့ပါတယ်ပထမနှစ်ပွဲကို Nadal က9-5-6-3နဲ့နိုင်ပြီးတော့တတိယနဲ့သတ္တရပွဲတွေကိုတော့မက်ဗက်ဒက်က9-5-6-4နဲ့ပြန်နိုင်လို့နှစ်ပွဲစီတည်ဖြစ်နေလို့နောက်ဆုံးပွဲကစားကြတာမှာနဒါကနောက်ဆုံးမှာ6-4နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။နဒါဟာဒီပွဲနိုင်လိုက်တဲ့အတွက် US Open ကို၄ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးနဒါပြောတာကတော့
Well the last 3 hours of the match have been very very intense.
ဒီပွဲမှာနောက်ပိုင်း3နာရီကတော့ကိုကြိတ်နေပါ။စိတ်ဓာတ်ပိုင်းဆိုင်ရာအရောရုပ်ပိုင်းခန္ဓာကိုယ်ကြံ့ခိုင်မှုပိုင်းရပါအရန်ကိုပြင်းထန်ပါလေပိသက်ကတော့အများအားဖြင့်မယုံနိုင်တော့အောင်အောင်စရာခေါင်းပါလေပိသက်ဒီခုလိုအားပေးတာတနေ့ကြောင်လည်းပါပါတယ်သူ့ရဲ့ကစားပုံတွေကတကယ်ချန်ပီယံတယောက်လိုပါပဲသိကောင်းပါလေသူ့အနေနဲ့ချန်ပီယံဖြစ်ဖို့အခွင့်အရေးတွေနောက်ထပ်အများကြီးထပ်ရအောင်မယ်လို့လည်းကျွန်တော်အနေနဲ့ယုံပါတယ
်နဒါဟာဒီပွဲနိုင်လိုက်တဲ့အတွက်အခုဆိုရင် Grand Slam ဆုကိုရတာ19ချိန်ရှိသွားခဲ့ပြီဖြစ်ပြီးတော့ Roger Federer ကိုမြင်ဖို့တစ်ချိန်ပဲလိုတော့တာဖြစ်ပါတယ်ခင်ဗျာအမျိုးသမီးဖိုင်နယ်ကိုတော့စနေနေ့ကကစားခဲ့ကြပြီးတော့အမေရိကန်ကနာမည်ကြီး Serena Williams နဲ့ကနေဒါနိုင်ငံကအသက်19နှစ်အရွယ် Bianca Andreescu တို့ပေါ်လူခဲ့ကြတာပါပွဲစားစားချင်းမှာ Andreescu က Serena ရဲ့ service တွေကိုအနိုင်ရခဲ့တာကြောင့်ရှေ့ကနေဥဆောင်ပြီးတော့ပထမပွဲကို6-3နဲ့နိုင်ပါတယ် Andreescu ရဲ့ရိုက်ချက်တွေဟာပြင်းသလို Serena ရဲ့ service တွေကိုတံပြန်လာမှလည်းအပြင်းပြင်းနဲ့ရိုက်နိုင်တာကြောင့် Serena အတွက်တော့အခက်တွေ့စေခဲ့ပါတယ်ဒုတိယပွဲမှာတော့ Andreescu ဟာ 5-1 နဲ့ဥဆောင်နေပြီးမှ Serena ကလီဝါဇရိုက်ပြန်နိုင်တာကြောင့် 5-5 အထိတည်ဖြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ Andreescu က9-5 နဲ့နိုင်ပြီးတော့ US Open ကိုပထမဆုံးအကြိမ်ပိုဆွဲသွားခဲ့ပါတယ်
။ This wasn't the only time I visualized playing in the finals actually against Serena Williams. I've been
Serena နဲ့ US Open နောက်ဆုံး final မှာကစားရမယ်ဆိုပြီးတော့မြင်အောင်ကြည့်တာဒါပထမဆုံးအကြိမ်မဟုတ်ပါဘူး။အချိန်အတော်ကြာကလေးကကျွန်မဒီအိမ်မက်ကိုမက်ခဲ့တာပါ။လူငယ်ပွဲကိုနိုင်ပြီးတဲ့နောက်လာအနေငယ်အကြမှာကျမပြောခဲ့သလိုပဲကျမအနေနဲ့ဒီလောက်အထိတက်လှမ်းနိုင်ရမယ်လို့စိတ်ထဲမှာယုံကြည်ခဲ့ပါတယ်။အဲ့ဒီချိန်တွေကစပြီးအိမ်မက်ကိုမက်ခဲ့တာဖြစ်ပြီးတော့အိမ်မက်တွေတကယ်ဖြစ်လာခဲ့တဲ့အတွက်မယုံနိုင်လောက်အောင်ပါပဲ
။ Andreescu တွတ်တော်တာဟာပထမဆုံး Grand Slam ဆုဖလားဖြစ်သလိုကနေဒါနိုင်ငံသားတွေထဲကလည်း Grand Slam Major ဆုဖလားကိုပထမဆုံးအနိုင်ရတဲ့သူလည်းဖြစ်ပါတယ်။ Serena တွတ်တော်ဒီပွဲရှုံးသွားတဲ့အတွက်တစ်ချိန်က Margaret Court တင်ထားတဲ့ Grand Slam ဆုဖလား24ချိန်စံချိန်ကိုမီဖို့ခွေးတစ်ခုလက်လွတ်ဆုံးရှုံးလိုက်ရပါတယ်ခင်ဗျာ ဘောလုံးသတင်းတွေမှာတော့ဒီတစ်ပတ်မှာ Euro 2020ခြေစစ်ပွဲတွေကစားခဲ့ကြပြီးတော့ Netherlands က Germany ကို Germany ပြည်ပေါ်မှာ 4-2 နဲ့နိုင်သွားခဲ့ပြီးတော့ Spain က Romania ကို 2-2 Italy က Armenia ကို 3-2 ပြင်သစ်က Albania ကို 4-2 မရှိပေါ်တူဂီကဆာဗီယာကို 4-2 ခရိုအေးရှားကစလိုဗာကီးယားကို 4-2 မရှိဘယ်လ်ဂျန်ကဆာမာရီနိုကို 4-2 မရှိနဲ့နိုင်သွားပါတယ်ဘောလုံးဘိုးရအင်္ဂလန်ကတော့ဘော်ဂေးရီးယားနဲ့ဝင်းဘလီမှာကစားခဲ့ပြီးတော့ 4-2 မရှိနဲ့နိုင်ပါတယ်အင်္ဂလန်တို့ဂိုးတွေကိုတော့ဟယ်ရီကိန်းက 3-0 စတာလင်းက 2-0 သွင်းပေးခဲ့တာပါအင်္ဂလန်သင်းအနေနဲ့လာမယ့် Euro 2020ဥရောပဖလားကိုဘိုးဆွဲနိုင်မလားဆိုတဲ့ပတ်သက်ပြီးအင်္ဂလန်နီးပြ Gareth Southgate ကတော့
They're in because they deserve to be in
Euro 2020ကိုကျွန်တော်တို့နဲ့အပြိုင်ပိုဆွဲနိုင်တဲ့အသင်း၈သင်းလောက်ရှိတယ်လို့ကျွန်တော်ထင်တယ်။ပေါ်တူဂီကလက်ရှိဥရောပချန်ပီယံဖြစ်တယ်လို့ Nations League ချန်ပီယံလည်းဖြစ်တယ်။ပြင်သစ်ကလည်းကမ္ဘာချန်ပီယံပြီးတော့စပိန်နဲ့အီတလီရှိမယ်။နောက်ဂျာမနီကလည်းတိုင်ပွဲတွေမှာ တကယ်ကိုအန်ဒရယ်ပေးနိုင်တဲ့အသင်းပါတခါဘယ်ဂျီယမ်နဲ့နယ်သာလန်လည်းရှိပါတယ်ဆိုတော့စုစုပေါင်း၈သင်းလောက်ရှိပြီးအားလုံးဟာပိုဆွဲနိုင်ခြင်းရှိတဲ့အသင်းတွေပါ
2022ကမ္ဘာဖလားအပွဲအတွက်အာရှဆုံးခြေစစ်ပွဲမှာမြန်မာအသင်းဟာပွဲဥတွက်အနေနဲ့မွန်ဂိုလီးယားအသင်းနဲ့ကစားတော့မှာမွန်ဂိုလီးယားအသင်းကမြန်မာကိုတကူးကိုမရှိနိုင်သွားပါတယ်မြန်မာအသင်းဟာအာရှဆုံးခြေစစ်ပွဲမှာအုတ်စု F မှာဂျပန်မွန်ဂိုလီးယားတာဂျီကစ္စတန်ကာဂစ္စတန်အသင်းတွေနဲ့တအုပ်စုတဲ့ကြောင်းနေတာဖြစ်ပါတယ်ခင်ဗျာအာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာကတော့အနည်းပြဖြစ်တဲ့ဘောလုံးလောကရဲကိုတစ်ခါပြန်ဝင်လာခဲ့ပြန်ပါပြီဒီတစ်ခါမှာတော့မာရာဒေါနာဟာအာဂျင်တီးနားကဂျင်မနက်ရှီယာ ES ဂရီမာအသင်းကိုအနည်းပြဖြစ်တဲ့ခိုင်တွယ်သွားမှာဖြစ်ပါတယ်ဂျင်မနက်ရှီယာအသင်းကလည်းမာရာဒေါနာကိုအနည်းပြအသင်းဖြစ်နဲ့ခန့်လိုက်ပြီးတော့မာရာဒေါနာဟာအခုဒီဘောလုံးရာသီကုန်ထိအသင်းကိုအနည်းပြဖြစ်ခိုင်တွယ်သွားမှာဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့ကြာသပတေးနေ့ကချင်းကြပါတယ်ဒါကြောင့်မာရာဒေါနာဟာ2010ကမ္ဘာဖလားပြီးတဲ့နောက်ပိုင်းမှာဒါဟာအာဂျင်တီးနားမြေမှာပထမဆုံးအကြိမ်ပြန်ပြီးတော့နှီးပြလုပ်တာပါအခုလောလောဆယ်မှာတော့ဂျင်မနက်ရှီယာအသင်းဟာအာဂျင်တီးနားအမှတ်ပေးပြိုင်ပွဲမှာ၅ဘွဲ့ကစားတာမှာတမတ်ပဲရထားပြီးတော့အောက်ဆုံးမှာရှိနေပါတယ်အာဂျင်တီးနားအသင်းကိုကမ္ဘာဖလားရအောင်စွန့်ဆောင်ပေးခဲ့တဲ့ကမ္ဘာကျော်ဘောလုံးသမားကြီးမာရာဒေါနာအနေနဲ့အာဂျင်တီးနားနိုင်ငံရဲ့သက်တမ်းအရင်ဆုံးဘောလုံးအသင်းကိုဘယ်လောက်ထိအောင်မြင်မှုရအောင်စွန့်ဆောင်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာပြောကြရတယ်ပဲဒီဘက်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးစလိုက
်ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလှော်တွေကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်ရှင်
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ညသာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ဒေါက်တာရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ပုဒ်ထူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မနေ့ပြန်ကြတာပြင်းနေမနေ့ဖဲ6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်နားဆင်ရမှာဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းတွဲသတင်းချင်းချုပ်ကိုကိုချိုချိုသိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်မျိုးသားလူညီရင်းဆိုင်ရာဂျပန်ပို့ကိုဂျွန်ဘိုလ်တန်ကိုယာလူကနေထုတ်ပြလိုက်တာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ဆက်ဆံတဲ့နေရာမှာပယ်လိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စေမယ်လို့အီရန်အစိုးရပြောခွင့်ရသူကပြောပါတယ်။ဘိုလ်တန်ဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒတရားလက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလုံမုံထားရှိသူတူဖြစ်တယ်လို့ယူရန်ပြောခွင့်ရအာလီရော်ဘာကြီးကပြောပါတယ်။ဒီကနေ့ဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီလူရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးတေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာဒီကနေ့မနေ့7:46မိနစ်ကသမ္မတအင်ဖြူတော်မှာလုပ်တဲ့ဝန်ထမ်းချင်းအထိမ်းအမှတ်ခိတ္တငြိမ်သက်ခြင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးကိုပြန်ပေးဆွဲထားတဲ့ပထမလေယာဉ်တစ်စင်းနဲ့ဝင်တိုက်ခဲ့တဲ့အချိန်မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်တာကြောင့်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်နေချိန်မှာပဲအမေရိကန်ကွန်ဘီစီတချို့ကိုတရုတ်ကကုန်သွယ်ကုန်ကင်းလွတ်ခွင့်ပြုလိုက်ပါတယ်။ကုန်သွယ်ကုန်ထပ်ချမဲ့အထက်မှာမပါတဲ့ကွန်ဘီစီအမျိုးအစား16ခုစီးရင်ကိုတရုတ်ဘဏ္ဍာရေးဌာနကထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်ဗဟိုဘဏ်ကမိုက်မဲတဲ့လူတွေဟာသူတောင်းဆိုနေတဲ့အတိုင်းအတိုးနှုန်းကိုလျှော့မချတဲ့အတွက်အမေရိကန်ဟာစီးပွားရေးအခွင့်အလမ်းလက်လွတ်ဆုံးရှုံးနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဘူဘန်စီဝေးနောက်တဲ့ဘက်မှာကျင်းပဖို့ရှိပြီးဘူဘန်ရဲ့ဆန်အတိုးနှုန်းကိုနောက်ထပ်1.5%လုံးလျှော့ချမယ်လို့ခန့်မှန်းထားကြပါဗျ။မြန်မာဘောလုံးသင်းရဲ့ကမ္ဘာအဆင့်သတ်မှတ်ချက်ဟာအာဆီယံနိုင်ငံတွေထဲမှာအများဆုံးကျဆင်းသွားမယ်လာလာရှိနေပါဗျ။ FIFA ရဲ့ဇူလိုင်25ရက်နေ့ထုတ်ပြန်ကြေညာလက်ရှိအဆင့်135မှာရှိတဲ့မြန်မာအသင်းဟာလာမယ့်ကြာသပတေးနေ့ FIFA အဆင့်သတ်မှတ်ချက်အထွက်တက်က71ဆင့်ကျပြီး146ရောက်သွားမယ်လို့ခန့်မှန်းထားကြပါဗျ။
သတင်းချင်းချက်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ဒီကနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.